Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်ရဲ့2019ခုနှစ်ဇွန်လ14ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနိုင်ပါတယ်ရှင်။ကျမခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညချမ်းပါရှင်ကျမသင်္ကီထိုက်ပါအမေရိကန်လွှတ်တော်အမတ်တဦးဒီကနေ့ပြစ်ခတ်မှုအတွင်းမှာတနက်ထိမှန်ခဲ့ပါတယ်လန်ဒန်မြို့တော်ကအထက်မြေအဆောက်အုံတစ်ခုမိအကြီးအကျယ်လောင်ကျွမ်းလာကြောင်းတေဆုံးဒဏ်ရာရမှုတွေရှိနေပါတယ်အမေရိကန်သမ္မတဟာအခြေခံဥပဒေကိုချိုးဖောက်တယ်ဆိုပြီးတော့လွှတ်တော်အမတ်တွေကဒီကနေ့အမှုဖွင့်ပါတယ်အာဖဂန်ဒိုရာဘိုရာဒေသရဲ့ဒစိတပိုင်းကိုတော့အစ္စလာမ်ရဲ့အစွန်းရောက် IS တို့ကသိမ်းယူလိုက်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုကိုအောင်အောင်နဲ့အတူကြီးညာပေးပါမယ်ရှင်
အခုဗုဒ္ဓနေ့ညပိုင်းသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့တိုင်းရင်းသားဒေသတွေကလူခွင့်ရေးချိုးဖောက်မှုတွေအခြေအနေတွေကိုတာဝန်ယူမှုတာဝန်ခံမှုရှိဖို့လိုတဲ့အကြောင်းကိုတော့
Well, I think we've seen the current government and obviously the previous administration under the same thing make efforts to obviously convene the nationwide
နိုင်ငံတကာလူခွင့်ရေးဖွဲ့ AI ရဲ့ပြောကြားချက်နဲ့တူနာဆင်ရပါမယ်။ကြံ့ခိုင်ရေးပါတီကလာမယ့်2020ရွေးကောက်ပွဲမှာထိုက်တဲ့သလားအောင်မြင်မှုရနိုင်မယ်လို့ယုံကြည်ထားပါတယ်ဆိုတော့ပါတီဥက္ကဋ္ဌရဲ့ပြောကြားချက်တခါရှမ်းပြည်နယ်အတွင်းမှာတော့ဒေါန်တန်ဘိုးကုဆတ်ယောဂါကြောင့်ကျွမ်းနာကောင်ရီ200ကျော်သေဆုံးနေပြီဖြစ်တဲ့အကြောင်းတွေကိုလည်းထုတ်လွှင့်ပေးသွားမှာပါ။အစီအစဉ်နောက်ပိုင်းမှာတော့လူမှုကျန်းမာရေးမြမရေးတုံ့တက်ချက်နဲ့အားကစားသတင်းလွှာတွေနာဆင်ရပါမယ်ရှင်။အခုအရင်ဆုံးဒီကနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုင်တဲ့ကိုအောင်အောင်တို့ကကြေညာပေးပါမယ်ရှင်။
အမေရိကန်လွှတ်တော်အမတ်စတက်ဖန်စကာလီစီယာဒီကနေ့ပြစ်ခတ်ခံရပါတယ်။ဝါရှင်တန် DC မြို့တော်နီးဗာဂျီးနီးယားပြည်နယ်အလက်ဇန်ဒရီယာမြို့မှာပြစ်ခတ်ခံရတာလို့ဒေသန္တရအရေးပေါ်ဌာနတာဝန်ရှိသူတွေကပြောပါတယ်။လွှတ်တော်အမတ်စကာလီစီယာနဲ့တခြား Republican လွှတ်တော်အမတ်တွေကလာမယ့်ကြာသပတေးနေ့ကစားမယ့်နှစ်ပတ်လည်ဘေ့စ်ဘောပွဲအတွက်လေ့ကျင့်နေကြတာဖြစ်ပါတယ်။တင်ပါမှာတနက်ထိမှန်ခဲ့တဲ့လွှတ်တော်အမတ်စကာလီစီယာရဲ့အခြေအနေတည်တည်ငြိမ်ငြိမ်ရှိနေတယ်လို့လည်းသတင်းတွေကဖော်ပြပါတယ်။baseball လေးချင်ကစားပွဲမှာပြစ်ခတ်မှုအတွင်းအ ਨੇ ဆုံး၄ဦးထိခိုက်ဒဏ်ရာရတယ်လို့ရဲကပြောပါတယ်ပြစ်ခတ်သူလို့တန်တရာရှိထားသူကိုလည်းဖမ်းဆီးထားပြီလို့ Alexandria မြို့ရဲအဖွဲ့က Twitter စာမျက်နှာမှာရေးသားပါတယ်သမ္မတ Donald Trump ကဒုတိယသမ္မတ Mike Pence နဲ့အတူပြစ်ခတ်မှုကိုအနီးကပ်စောင့်ကြည့်နေတယ်လို့ပြောဆိုပါတယ်ပြစ်ခတ်ခံရမှုအတွက်စိတ်မကောင်းဖြစ်ရတဲ့အကြောင်းလွှတ်တော်အမတ်တွေနဲ့သူတို့ရဲ့ဝန်ထမ်းတွေလွှတ်တော်ရဲတွေနဲ့တခြားထိခိုက်ဒဏ်ရာရသူတွေအတွက်လည်းဆုတောင်းမေတ္တာပို့သပါကြောင်းသမ္မတ Trump ကကြေညာချက်ထုတ်ပြောဆိုပါတယ် Stephen Scalicia ကအောက်လွှတ်တော်လူများစုဦးဆောင်စောအုပ်ရေးမှုဖြစ်ပါတယ်တခြား Republican လွှတ်တော်အမတ် Mo Brooks လည်းပြစ်ခတ်မှုဖြစ်ပွားရမှာရှိနေခဲ့ပြီးရဲတပ်ဖွဲ့ဝင်နှစ်ဦးနဲ့လွှတ်တော်ဝန်ထမ်းတဦးတို့သွန်နှက်ထိမှန်ထားပုံရတယ်လို့ CNN သတင်းဌာနကဖြေကြားသွားပါတယ်တနက်မှန်ခဲ့တဲ့လွှတ်တော်အမတ် Scalicia ကလမ်းမလျှောက်နိုင်တော့ပဲပြစ်ခတ်နေတဲ့တပ်နှက်သမားကိုရှောင်ဖို့ baseball ကွင်းထဲကနေခနာကိုကိုဒရွတ်တိုက်ဆွဲပြီးထွက်ခွာသွားရတယ်လို့လဲ Mr. Brook ကပြောပါတယ်ပြစ်ခတ်ရတဲ့အကြောင်းရင်းကိုတော့အခုချိန်ထိမသိရသေးပါဘူးရှင်
ဗြိတိန်နိုင်ငံလန်ဒန်မြို့တော်အနောက်ပိုင်းက24ရက်မြင့်အဆောက်အုံမှာမိကြီးဂျယ်လောင်ချန်နေပြီးမိသက်သမားတွေဆက်လက်နှိမ့်သက်နေသေးပါတည်ဆုံးသူ6ဦးကိုအတီးပြုနိုင်ပြီလို့လန်ဒန်ရဲမှူး Stott Candy ကပြောပါတယ်ဒါပေမဲ့လာမယ့်ရက်တွေအတွင်းရှင်းလင်းဆောင်ရွက်ရမှာတည်ဆုံးသူအရေးအတွက်တိုးလာနိုင်တယ်လို့လည်းလန်ဒန်ရဲမှူးကပြောပါတယ်မိကိုမှော်နေတဲ့သူတွေအပါအဝင်ဒဏ်ရာရသူ50ရုပ်ကိုဆေးရုံပို့ထားရတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်လန်ဒန်အနောက်ပိုင်း North Kensington က Grenfell Tower မှာမိလောင်တာဖြစ်ပြီးဒီအဆောက်အုံမှာအင်ဂန်ပေါင်း140ရှိပြီးလူပေါင်း50လောက်နေထိုင်နေကြတာလို့တာဝန်ရှိသူတွေကပြောပါတယ်ဒီကနေ့ဗိုလ်တော်ဦးနေ့မနက်ပိုင်းပျောက်ဆုံးနေသူတွေထဲမှာကလေးငယ်တွေလည်းပါဝင်ပါတယ်အဆောက်အုံရဲ့ထက်တွေထဲမှာမိဆာလောင်တဲ့အချိန်မှာပဲအော်ဟစ်အကူကြီးတောင်းမှန်တွေကြားခဲ့ကြရတယ်လို့ပိတ်မိနေသူတွေကလည်းကယ်ဆယ်ရေးအကူကြီးတောင်းတဲ့အနေနဲ့လက်ကင်ဖုံးတွေကမိတွေဖွင့်ပြီးပရင်ပေါက်တွေကနေအချက်ပြနေကြတာကိုတွေ့ရလို့အနီးနားမှာနေသူတွေကပြောပါတယ်အဆောက်အုံမှာနေထိုင်သူတချို့ကတော့ကလေးငယ်တွေကိုခြိထားကြတာကိုပရင်ပေါက်ကနေတွေ့နေရတယ်လို့အထက်နေမှာနေသူတချို့ကတော့အောက်ကိုခုန်ချကြတာလည်းတွေ့ရတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်ဒီကနေ့ဗိုလ်တော်ဦးနေ့မနေ့ဆယ်နိုင်လောက်ကစားပြီးမိလောင်နေတာဖြစ်ပြီးအဆောက်အုံကြီးအတွင်းမြင်းမြန်းကူးဆက်လောင်ကျွမ်းခဲ့တာပါဘယ်ကနေစပြီးမီးလောင်ခဲ့တယ်လဲဆိုတာနဲ့ဘာကြောင့်ဒီလောက်မြင်မြန်မီးကူးဆက်လောင်ကျွမ်းတယ်လဲဆိုတာကိုပြောဖို့တော့စောလုံးသေးတယ်လို့မီးလောင်မှုကိုစုံစမ်းစစ်ဆေးနေသူတွေကပြောပါတယ်မီးလောင်တဲ့အဆောက်အုံကနေကယ်ထုတ်လာသူတချို့ကတော့မီးလောင်မှုအချက်ပေးတာမကြားခဲ့ဘူးလို့ဆိုပါတယ်ဒီကနေ့မနက်ပိုင်းတနားရီလောက်မှာမီးဆလောင်ချိန်မှာပလတ်စတစ်ညှို့နှက်တွေထွက်ခဲ့တယ်လို့လည်းပြောပါတယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာအခြေခံဥပဒေကိုချိုးဖောက်ပြီးသူ့ရဲ့စီးပွားရေးလုပ်ငန်းတွေထံကနေနိုင်ငံရဲ့ခြားကငွေကြေးတွေလက်ခံနေတယ်လို့ဆွဆဲပြီးဒီမိုကရက်လွှတ်တော်အမတ်တွေကဖက်ဒရယ်တရားရုံးတစ်ခုမှာအမှုဖွင့်ထားပါတယ်သမ္မတကအခြေခံဥပဒေပြဋ္ဌာန်းချက်ကိုချိုးဖောက်နေတယ်လို့ဆွဆဲပြီးအထက်နဲ့အောက်လွှတ်တော်ဒီမိုကရက်အမတ်190ကျော်တို့ကဒီကနေ့ဗုဒ္ဓဟူးနေ့မှာအမှုဖွင့်တာဖြစ်ပါတယ်အမေရိကန်အစိုးရအမှုထမ်းတွေအနေနဲ့ပြည်ပနိုင်ငံတွေကငွေကြေးတစိုးလက်ဆောင်တွေကိုလွှတ်တော်ရဲ့ကြိုတင်ခွင့်ပြုချက်မရှိဘဲလက်မခံမှုအခြေခံဥပဒေမှာတားမြစ်ထားတာပါအမေရိကန်သမ္မတအဖြစ်ဝင်ရောက်မရှင်းပြိုင်ခင်ကတည်းကဒေါ်နယ်ထရန့်ဟာအင်ချန်မြေလုပ်ငန်းရှင်ကြီးတူဖြစ်ခဲ့ပြီးကမ္ဘာတစ်လောမှာသူ့နာမည်ပေးထားတဲ့ဟိုတယ်တွေအင်ချန်မြေပိုင်ဆိုင်မှုအမြောက်များရှိနေတာပါမြပြလာတဲ့စီးပွားရေးလုပ်ငန်းတွေကိုတော့တားနှုတ်ဖြစ်တဲ့ဒေါ်နယ်ဂျူနီယာနဲ့အဲရစ်တို့ကိုစီမံခန့်ခွဲဖို့လွှဲပြောင်းပေးထားတာဖြစ်ပေမဲ့ပိုင်ဆိုင်မှုကိုတော့သမ္မတကအရယူထားတာဖြစ်ပါလိမ့်ရှင
်မြောက်ကိုရီးယားနိုင်ငံမှာ18လကြာဖမ်းဆီးခံခဲ့ရသူအမေရိကန်ကောလိပ်ကျောင်းသားအမေရိကကိုဒီကနေ့ပြန်လည်ရောက်ရှိလာခဲ့ပါပြီမြောက်ကိုရီးယားကနေလေရင်နဲ့အမေရိကန်ပြည်ထောင်စုအိုဟိုင်းယိုပြည်နယ်ဆန်ဆနတီမြို့ကိုမနေ့အင်္ဂါနေ့ညကဆက်ရောက်လာခဲ့တဲ့အသက်22နှစ်အရွယ်အော်တိုဝမ်ဘီယာကိုချက်ချင်းပဲဆေးရုံကိုပို့ဆောင်ထားပါတယ်ဝမ်ဘီယာရဲ့မိဘတွေကတော့တားဖြစ်သူကတနည်းကြော်ကြာသတိမေးမြောနေတယ်လို့ပြောဆိုပြီးတားဖြစ်သူလွတ်မြောက်လာတာကလည်းကျန်းမာရေးအရာလွှဲပြောင်းပေးတာသာဖြစ်တယ်လို့ဆိုပါတယ်မြောက်ကိုရီးယားနိုင်ငံကဝါရဖြန့်ပို့ဆက်တစ်ခုကိုဖြုတ်ယူဖို့ကြိုးစားမှုနဲ့ဗာဂျီးနီးယားတက္ကသိုလ်ကအကြောင်းသားဝမ်ဘီယာကိုမြောက်ကိုရီးယားကထောင်ဒဏ်15နှစ်ချမှတ်ခဲ့တာပါလုံငယ်ရဲ့မလာသူ့အမှုကြားနာစစ်ဆေးမှုအပြီးအိတ်ဆေးတိုက်ပြီးတဲ့နောက်ပြန်နိုးမလာတော့ဘူးလို့သူတို့ကအကြောင်းကြားခဲ့ကြောင်းလဲမိဘတွေဖြစ်တဲ့ Fred နဲ့ Cindy Wambia တို့ကပြောပါရယ် Wambia ရဲ့ကျမ်းမာရေးအခြေအနေနဲ့ပတ်သက်လို့တော့ဝန်ကြီးဌာနရဲ့အစည်းအဝေးစီကံတွေအရလို့ဆိုပြီးအမေရိကန်နိုင်ငံသားကြီးဌာနကမှတ်ချက်ပေးဖို့ညင်းပါတယ်ဒါပေမဲ့လုံငယ်ရဲ့နှစ်မလာမှာဆွီဒင်တန်ယုံကနေတဆင့် Wambia နဲ့နောက်ဆုံးအဆက်အသွယ်ရခဲ့တယ်လို့လဲအမေရိကန်နိုင်ငံသားကြီးဌာနကပြောဆိုပါရယ်ခင်ဗျာ
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ပိုင်းစီစဉ်ရဲ့ဗုဒ္ဓဦးနေညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနှားဆင်နေရတာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံထူရာဘိုရာဒေသရဲ့အစိပ်ပိုင်းတချို့ကိုမနေ့အင်္ဂါနေ့ညကအစ္စလာမစ်စစ်သွေးကြောင့် IS အဖွဲ့ကသိမ်းယူခဲ့ပါတယ်။အဲ့ဒီဒေသတွေမှာအာဖဂန်တာလီဘန်တွေအစိုးရလိုလာတဲ့ပြည်သူစစ်တပ်ဖွဲ့တွေနဲ့ IS တပ်ဖွဲ့တွေကြားနေ့စဉ်ရက်ဆက်အပြင်းထန်တိုက်ခိုက်ခဲ့ကြပြီးတဲ့နောက်အခုလို IS တို့ကသိမ်းယူခဲ့တာဖြစ်ပါတယ်။တောင်ထူထပ်ပြီးဝေးလံခေါင်တီးတဲ့ပါကစ္စတန်နဲ့နယ်စပ်ဒေသမှာကရှုပ်ထွေးလာတဲ့လှိုင်ကောင်းတွေလည်းရှိနေတာပါ IS စစ်သွေးကြွားတွေကဒေသရင်းကတာလီဘန်စခန်းတွေကိုတိုက်ခိုက်ခဲ့တဲ့ပြီးခဲ့တဲ့သတင်းတစ်ပတ်ကျော်လောက်ကစလို့တိုက်ပွဲတွေပြင်းထန်ခဲ့ပါတယ်တာလီဘန်တို့က IS စစ်သွေးကြွားတွေကိုကနအူတံပြန်တိုက်ခိုက်ခဲ့တာပါဒါပေမဲ့နောက်ပိုင်းမှာတော့အာဖဂန်အစိုးရကိုလိုလားတဲ့ဒေသခံပြည်သူစစ်တွေကပါ IS စစ်သွေးကြွားတွေကိုပါဝင်တိုက်ခိုက်တာဖြစ်ပါတယ်တာလီဘန်တွေနဲ့ပေါင်းပြီးတော့တိုက်သလားတီးကြပဲတိုက်သလားအစိုးရလိုလာတဲ့တပ်ဖွဲ့တွေနဲ့တာလီဘန်ကြားဘုံရန်သူကိုတိုက်ခိုက်စဉ်အတွင်းယာယီအပြစ်ခတ်ရက်စဲရေးရယူထားသလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး IS စစ်သွေးကြတွေကတူရာဘိုယာဒေတာတင်ပိုက်ရေးအတွက်တိုက်ခိုက်ခဲ့ုံနဲ့မဟုတ်ဘဲနန်ဂါဟာပြည်နယ်တွင်းကမြို့နယ်တစ်ခုဖြစ်တဲ့ပါစနီရာဂန်ကိုပါစတင်တိုက်ခိုက်နေပါတယ်အဲ့ဒီဒေတာမှာရှိနေတဲ့ VOA ရဲ့ပါရှိုဌာနကသတင်းတောက်ဇာဘီဟူလာဂါဇီကတော့တိုက်ပွဲတွေပြင်းထန်နေပြီးအဲ့ဒီမြို့နယ်ကလည်းကြက်လူကြက်ကင်အခြေအနေမှာရှိနေနိုင်တယ်လို့ပြောပါတယ်။နန်ဂါဟာပြည်နယ်အုပ်ချုပ်ရေးမှူးရဲ့ပြောခွင့်ရအတူလာခူရာနီကတော့ပါစနီယာဂန်မှာအခြေအနေတွေတင်းမာနေတယ်လို့ပြောပေမဲ့အသေးစိတ်ကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူးရှင်။
ဩစတြေးလျနိုင်ငံမှာနေထိုင်ခိုလုံခွင့်လျှောက်ထားသူတွေကအစိုးရအပေါ်တရားစွဲဆိုလိုက်ပြီးတဲ့နောက်မှာနှစ်နာကြီးဒေါ်လာတန်90ပေးမယ်လို့ဩစတြေးလျအစိုးရကသဘောတူညီလိုက်ပါတယ်။လူသူမနည်းတဲ့ပစိဖိတ်သမုဒ္ဒရာတွေကထင်းသင်းရေးစခန်းမှာနေထိုင်ရစဉ်ကာလအတွင်းစိတ်ပန်းရောရုပ်ပန်းအရာပါထိခိုက်နာကျင်ခဲ့တယ်ဆိုပြီး2012ခုနှစ်ကနေ2014ခုနှစ်အတွင်းပပူအာနယူဂီနီကျွန်းနိုင်ငံကမနက်စ်ကျွန်းပေါ်မှာထင်းသင်းခံထားသူ1905ယောက်ကဩစတြေးလျအစိုးရနဲ့ထင်းသင်းရေးစခန်းအုပ်ချုပ်ရေးအဖွဲ့ဝင်တွေကိုတရားစွဲလိုက်တာပါ။ဆိုရတဲ့စခန်းတွင်အခြေအနေတွေနဲ့ပပူအာနယူဂီနီတရားရုံးချုပ်ကအဲ့ဒီခိုလုံခွင့်လျှောက်ထားသူတွေဟာဥပဒေချိုးဖောက်တယ်ဆိုပြီးတော့မှားယွင်းစွာပြစ်ဒဏ်ချမှတ်ခဲ့တာတွေကြောင့်နင်းနာကြီးပေးရဖို့ခိုလုံခွင့်လျှောက်ထားသူတွေကတောင်းဆိုခဲ့တာပါ။ဩစတြေးလျအစိုးရနဲ့စခန်းအုပ်ချုပ်ရေးအဖွဲ့ဝင်တွေကတရားရုံးကုန်ကြစည်းရေး နောက်ထပ်ဒေါ်လာ26သန်းပေးမယ်လို့သဘောတူညီခဲ့ပေမဲ့ဥပဒေကြောင့်အရာတော့မှောင်ရင်ကြောင့်ဝန်မခံခဲ့ပါဘူး။လူဝင်မှုကြီးကြပ်ရေးဝန်ကြီးပီတာတက်တွန်ကတော့ဒီလိုအမှုကိုကြေးလိုက်တာနဲ့ပတ်သက်ပြီးတော့ဒါဟာဩစတြေးလျအခွန်နှန်းပြည်သူတွေအနေနဲ့ထပ်ပြီးတော့ထိခိုက်နစ်နာမှုမရှိအောင်လှုံ့ဆော်ချက်သာဖြစ်တယ်လို့ဆိုပါတယ်။ရရှိတဲ့ငွေတွေကိုထိန်းသိမ်းစခန်းမှာနေထိုင်တဲ့ကာလနဲ့ထိခိုက်နစ်နာမှုအလိုက်အချိုးကျခွဲဝေပြီးတော့မှဖြစ်တယ်လို့တရားစွဲဆိုခဲ့တဲ့ကိုလွန်ခွင့်နေထိုင်သူတွေရဲ့အရှိန်ကပြောပါတယ်ခင်ဗျာ။
ဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့တောင်ပိုင်းမှာမိုးကြီးမြေပြိုရာကြောင့်အနည်းဆုံးလူပေါင်း140သေဆုံးခဲ့ရပြီးအဲ့ဒီဒေသတွေကိုကယ်ဆယ်ရေးလှုပ်သားတွေရောက်ရှိနိုင်အောင်ဒီကနေ့စူးစမ်းနေကြရတယ်လို့တာဝန်ရှိသူတို့ကပြောပါတယ်။အဆိုအဝါဆုံးတန်ခံခဲ့ရတဲ့ရာဂါမာတီဒေသမှာတော့103ယောက်သေဆုံးပြီးအနည်းဆုံးအိတ်5000လောက်ပျက်စီးခဲ့ရတယ်လို့တာဝန်ရှိသူတွေကပြောပါတယ်ရှင်။
လူခွင်ရဲ့လူကုံတိတ်ခါရုပ်ရှင်ပွဲတော်ကိုဒီကနေ့ပေါ်တုန်းနေ့မှာစတင်ဖွင့်လှစ်လိုက်ပါတယ်ပြင်စမအချိန်မြောက်နိုင်ငံတကာရုပ်ရှင်ပွဲတော်ကိုတော့၄ရက်ကြာကျင်းပမှာဖြစ်ပြီးမြန်မာနဲ့နိုင်ငံတကာကရိုက်ကူးတဲ့မှတ်တမ်းရုပ်ရှင်ဇလန်တူ64ကပြသမှာပါဒီ64ကားတွေကနေစု6စုရွေးချယ်ပေးရမှာဖြစ်ပြီး VOA American တန်ကလည်း VOA စုအနေနဲ့ချီးမြှင့်မှာပါ VOA စုပြင်ဒေါ်ဆန်းစုကြည်စုနိုင်ငံတကာနဲ့ပြည်တွင်းမင်းကိုနိုင်စုကျမခွင်ရီတန်တူညီစုဟန်တာဝရီဦးဝင်းတင်စုတို့ကိုရွေးချယ်ပေးရမှာပါ VOA စုကိုတော့ပြည်တွင်းမှတ်တမ်းရုပ်ရှင်25ကားတွေကနေရွေးချယ်ပေးရမှာဖြစ်ပါတယ်လွန်ခဲ့တဲ့နှစ်ကတော့မတန်ဆွမ်းသူတဦးနဲ့မိသားစုရုံးကန်ခဲ့ရတဲ့ဘဝအကြောင်းကိုဖော်ကျူးထားတဲ့ရုံးမြကြဆွေးတဲ့မှတ်တမ်းရုပ်ရှင်ကားကို VOA အဝချီးမြှင့်ပေးခဲ့ပါတယ်ခင်ဗျာ
အမေရိကန်ကျောင်းသားတွေနိုင်ငံရဲ့ချားမှာတွားရောက်ပညာသင်ကြားပြီးနိုင်ငံတကာကကျောင်းသားတွေနဲ့အမေရိကန်တက္ကသိုလ်တွေမှာလအနည်းငယ်ကြာပညာသင်ကြားနိုင်တဲ့ပညာရေးဖလှယ်မှုအစီအစဉ်ကိုလွန်ခဲ့တဲ့9နှစ်ကာလအတွင်းတိုးမြှင့်လှုပ်ဆောင်နိုင်ခဲ့တယ်လို့ ACE လို့ခေါ်တဲ့ပညာရေးဆိုင်ရာအမေရိကန်ကောင်စီအဖွဲ့ကပြောကြားလိုက်ပါတယ်ရှင
်
ဟုတ်ဘူးနေညာပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်းနဲ့ကိုအောင်အောင်တို့ကြီးညာပေးသွားတာပါအခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုဆက်တိုက်ထုတ်လွှင့်ပါမယ်ရှင်လက်ရှိမြန်မာနိုင်ငံမှာဖော်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအောင်မြင်ဖို့ဆိုရင်တိုင်းရင်းသားပြည်သူတွေရဲ့အခြေခံအခွင့်အရေးတွေကိုလေးစားလိုက်နာဖို့လိုအပ်တယ်လို့တိုင်းရင်းသားဒေသတွေကလူအခွင့်အရေးချိုးဖောက်မှုအခြေအနေတွေနဲ့ပတ်သက်လို့တာဝန်ခံမှုရှိရလိမ့်မယ်လို့နိုင်ငံတကာလူအခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International အဖွဲ့ကပြောပါတယ်။မြန်မာနိုင်ငံမြောက်ပိုင်းဒေသတွေမှာမြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားလက်နက်ကိုင်ပြည်ပခါတွေဟာပြီးခဲ့တဲ့တစ်နှစ်တာကာလအတွင်းပိုးပြီးတော့ဆိုးရွားလာနေတဲ့အကြောင်းလဲအဲ့ဒီလူအခွင့်အရေးအဖွဲ့ကသတိပေးထားပါတယ်။မခင်ဖြူထွေးကအပြည့်အစုံပြောပြပါမယ်ရှင်။
ဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေနဲ့ငြိမ်းချမ်းရေးတည်ဆောက်ဖို့ကြိုးစားနေတဲ့မြန်မာနိုင်ငံကမြောက်ပိုင်းဒေသတွေမှာမြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားကလက်နက်ကိုင်ပြည်ပခါတွေကြောင့်တိုင်းရင်းသားပြည်သူတွေဟာအကြမ်းဖက်မှုတွေနဲ့နှိပ်စက်ညှဉ်းပန်းမှုတွေကိုစူးစူးဝါးဝါခန်းစားနေရဆဲပဲလို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကအခုနောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်လက်ရှိမြန်မာအစိုးရဖော်ဆောင်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအောင်မြင်ဖို့ဆိုရင်တိုင်းရင်းသားဒေသတွေကအခြေအနေတွေနဲ့ပတ်သက်လို့တာဝန်ခံမှုရှိဖို့လိုအပ်တယ်လို့တိုင်းရင်းသားပြည်သူတွေရဲ့အခွင့်အရေးတွေကိုလေးစားလိုက်နာဖို့လိုအပ်တယ်လို့ Amnesty International ရဲ့အဖွဲ့ကမြန်မာရေးသူတွေတီလော်ရာဟင်းကပြောပါတယ်
We've seen the current government and obviously the previous administration and the same thing make efforts to you know obviously convene the nationwide peace process
there've been several conflicts let's see so ya let the mayo ပြီးခဲ့ဥသိမ်းစင်ဆိုရလက်ထက်တုန်းကပါနိုင်ငံလုံးဆိုင်ရာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဆောင်ရွက်ခဲ့ကြတာရှိပါတယ်ငြိမ်းချမ်းရေးလုပ်ငန်းစဉ်ဆွေးနွေးပွဲကျင်းပတာတနိုင်ငံလုံးအပြစ်ခတ်ရစရေးဆိုင်ရာသဘောတူညီချက်လက်မှတ်ရေးထိုးတာရှိခဲ့ပါတယ်ဒါပေမဲ့လို့တကယ်လက်တွေ့အခြေအနေတွေပြောင်းလဲလာတာကိုတော့ကျွန်မတို့မတွေ့ရသေးပါဘူးလူခွင့်ရေးချိုးဖောက်မှုတွေလူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာဥပဒေတွေချိုးဖောက်ခံရတာတွေအပြင်စစ်ရာဇဝတ်မှုတွေကလည်းဆက်ပြီးဖြစ်ပွားနေတာပါပဲ။ဒါကြောင့်မလို့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအောင်မြင်ဖို့ဆိုရင်တာဝန်ယူမှုတာဝန်ခံမှုတွေရှိရမှာဖြစ်ပြီးတော့လူအခွင့်အရေးကိုလည်းလေးစားလိုက်နာဖို့လိုပါတယ်။အထူးသဖြင့်တိုင်းရင်းသားလူနည်းစုတွေရဲ့အခွင့်အရေးတွေကိုလေးစားလိုက်နာဖို့လိုအပ်တယ်ဆိုတာကိုကျွန်တော်တို့အခိုင်အမာယုံကြည်ပါတယ်လေ။
ပြည်ခဲ့တဲ့နှစ်နဲ့ဒီနှစ်အတွင်းငြိမ်းချမ်းရေးညီလာခံတွေကျင်းပတဲ့အချိန်ထဲမှာကိုပဲမြောက်ပိုင်းဒေသတွေမှာလက်နက်ကန်ပြည်ပခါတွေဆက်လက်ဖြစ်ပွားနေခဲ့ပြီးတော့လက်ရှိအရက်သားအစိုးရလက်ထက်ပြီးခဲ့တဲ့တနှစ်တာကာလအတွင်းအခြေအနေပိုပြီးတော့တင်းမာလာခဲ့တယ်လို့လည်းလော်ရာဟင်းကပြောပါတယ်
။ Myanmar has undergone a lot of change in recent years but there is one institution that is stubbornly refusing to reform and that is the military.
ပြည်ခဲ့တဲ့နှစ်ပိုင်းတွေအတွင်းမှာမြန်မာနိုင်ငံမှာပြောင်းလဲတွေဖြစ်ခဲ့တာမှန်နေဒါပေမဲ့ပြည်ပြင်ပြောင်းလဲမှုတွေကိုငြင်းဆန်နေတဲ့အဖွဲ့တစ်ခုကဆက်ပြီးရှိနေတော့မှာအဲ့ဒါကတော့စစ်တပ်ပါပဲ။ဒါကြောင့်စစ်တပ်ကိုအရက်သားအုပ်ချုပ်ရေးလက်အောက်မှာမထားရှိနိုင်သေး၍စစ်တပ်နဲ့ပတ်သက်ပြီးတော့ပွင့်လင်းမြင်သာမှုမရှိသေးသဖြင့်တော့အကြမ်းဖက်မှုတွေကိုကျမတို့ဆက်ပြီးတွေ့နေရမှာဖြစ်တယ်လို့အရက်သားတွေလည်းဒုက္ခရောက်နေကြဥမှာပါရှင်။
ဒါကြောင့်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာဖြစ်ပွားနေတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ကုလသမဂ္ဂလူခွင့်ရေးကောင်စီဆုံးဖြတ်ချက်နဲ့ဖွဲ့စည်းထားတဲ့တရားလွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့ရဲ့စုံစမ်းစစ်ဆေးမှုတွေကိုမြန်မာအစိုးရကခွင့်ပြုဖို့ကိုလည်း Amnesty International အဖွဲ့ကတိုက်တွန်းထားပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမှာပြည်ခဲ့တဲ့နှစ်အတွင်းမြန်မာစစ်တပ်ကရဲသားပြည်သူတွေကိုဖမ်းဆီးချုပ်နှောင်ကြနှိပ်စက်ညှဉ်းပန်းတာတပ်ဖြတ်တာစတဲ့လူခွင့်ရေးချိုးဖောက်မှုတွေအများပြားရှိခဲ့တယ်လို့ဆိုပြီးဒီ2016ခုနှစ်နိုဝင်ဘာလကုန်ပိုင်းကဖြစ်ရတဲ့ခုမှဆိုရင်တော့ရှမ်းပြည်နယ်နန်းချေဟိုးရွာကအမျိုးသားလူငယ်18ဦးအစုလိုက်အပြုံလိုက်တပ်ဖြတ်ခံခဲ့ရတဲ့အကြောင်းဒီအဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါနဲ့ပတ်သက်လို့မြန်မာစစ်ရနယ်တပ်မတော်ဘက်ကတုံ့ပြန်ပြောဆိုတာတော့မရှိသေးပါဘူး။ပြည်ခဲ့တဲ့မေလတုန်းကလည်းဒီရှမ်းပြည်နယ်မှာဒေသခံအရက်သား6ဦးကိုမြန်မာစစ်တပ်ကဖမ်းဆီးပြီးတော့နှင်းပန်းနှိပ်စက်နေတဲ့ဗီဒီယိုဖိုင်တစ်ခုထွက်လာခဲ့တယ်လို့အဲ့ဒီတလထဲမှာပဲကချင်ပြည်နယ်ဒုက္ခသည်စခန်းတစ်ခုကလူငယ်3ဦးဟာလည်းမြန်မာစစ်တပ်ရဲ့ဖမ်းဆီးခေါ်ဆောင်တာကိုခံခဲ့ရပြီးတော့တပ်ဖြတ်ခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။ဒီဖြစ်ရပ်တွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးနေတဲ့အကြောင်းမြန်မာစစ်ရကရောဒီမြန်မာတပ်မတော်ကပါထုတ်ပြန်ပြောဆိုထားပါတယ်။အခုလိုဖြစ်ပျက်နေတဲ့အခြေအနေတွေအမြန်ဆုံးရပ်ဆိုင်ဖို့ပြည်ပခမှာပါဝင်နေတဲ့အဖွဲ့အားလုံးကို Amnesty International အဖွဲ့ကြီးကတောင်းဆိုထားပါတယ
်။ Our first call and it's both to the military and to the ethnic armed groups is to stop the violence.
and to ensure the protection of our people. ညီမစစ်တပ်ကိုရတိုင်းရင်းသားလက်နက်ကိုင်းဖွဲ့တွေကပါကျမတို့တောင်းဆိုချင်တာကတော့အကြမ်းဖက်တိုက်ခိုက်တာတွေရပ်ပါပဋိပက္ခတွေကြောင့်ဒုက္ခရောက်ကြရသူတွေကိုအကာအကွယ်ပေးဖို့လည်းလိုအပ်ပါတယ်။ရက်သားအစိုးရအနေနဲ့ကစစ်တပ်နဲ့စစ်တပ်ရဲ့လုပ်ငန်းတွေကိုထိန်းချုပ်နိုင်တာမရှိသလောက်ပါပဲ။ကျမတို့အဓိကစိုးရိမ်တာတစ်ခုကတော့လူသားချင်းစာနာမှုအကူအညီတွေရရှိဖို့နဲ့အကူအညီတွေကိုလိုအပ်သူတွေစီဖြန့်ဝေပေးခွင့်ရဖို့ပါပဲ။အဲ့ဒီလိုပြောင်းလဲတွေဖြစ်လာဖို့လိုအပ်ပါတယ်ဒုက္ခသည်တွေအနေနဲ့လိုအပ်တဲ့အကူအညီတွေခိုးလုံရနေရာတွေနဲ့ကာကွယ်စောင့်ရှောက်မှုတွေရဖို့လိုအပ်ပါတယ်ဒါကတော့အစိုးရကိုကျမတို့ကအဓိကတိုက်တွန်းနေတဲ့အချက်တွေပါပဲရှင်
မြန်မာနိုင်ငံမြောက်ပိုင်းဒေသပြည်ပခါတွေကြောင့်အိုးရေဆုတ်ခွာထွက်ပြေးကြတဲ့ဒုက္ခသည်တသိန်းနီးပါးရှိပြီးတော့ဒီပြည်ပခါတွေအတွင်းမှာနှစ်ဖက်တပ်ဖွဲ့တွေရဲ့မြေမြုံမိုင်းအုံပြမှုတွေကြောင့်ကလင်းငယ်တွေအပါအဝင်အရက်သားတွေအများပြားထိခိုက်ဒဏ်ရာရခဲ့ကြတဲ့အကြောင်းလဲ Amnesty International အဖွဲ့ရဲ့အစဉ်ကစားမှဖော်ပြထားပါတယ်အရသာပြည်သူတွေအားလုံးခံစားကြရတဲ့မြန်မာနိုင်ငံမြောက်ပိုင်းကပြည်ပခါအိုးအိမ်ဆုံးခွာထွက်ပြေးရမှုနဲ့နှိပ်စက်ညှဉ်းပန်းမှုအခြေအနေ All the civilians suffer conflict displacement and abuses in northern Myanmar လို့နာမည်ပေးထားတဲ့ဒီကနေ့ထုတ်ပြန်တဲ့ Amnesty International အဖွဲ့ရဲ့အစဉ်ကန်စာထဲမှာဒီမြန်မာနိုင်ငံမြောက်ပိုင်းဒေသတွေမှာမြန်မာစစ်တပ်ကရောတိုင်းဒေသလက်နက်ကိုင်အဖွဲ့တွေကပါကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအသေးစိတ်ဖော်ပြထားတာဖြစ်ပါတယ်ရှင်
။မကင်ဖြူထွေးပြောပြခဲ့တာပါရှင်။အခုတခါတော့လက်ရှိအတိုက်ခံနိုင်ငံရေးပါတီဖြစ်တဲ့ပြည်ထောင်စုတက်ခံရေးနဲ့ဖွံ့ဖြိုးရေးပါတီနဲ့ VOA ရဲ့တည်ထက်တွေ့ဆုံမေးမြန်းခန်းကိုနားဆင်ရမှာပါ။တချိန်ကအာဏာရပါတီကြီးဖြစ်ပြီးလက်ရှိအတိုက်ခံနိုင်ငံရေးပါတီဖြစ်တဲ့ပြည်ထောင်စုနဲ့တက်ခံရေးနဲ့ဖွံ့ဖြိုးရေးပါတီအနေနဲ့လာမယ့်2020ရွေးကောက်ပွဲမှာထိုက်တဲ့နဲ့အောင်မြင်မှုပြန်ရလိမ့်မယ်လို့မျှော်လင့်ထားတဲ့အကြောင်းတက်ခံရေးပါတီဥက္ကဋ္ဌကပြောပါတယ်။နိုင်ငံရေးပါတီကြီးတက်ကပဲနိုင်ငံတော်ရဲ့ကန္ဓာ300စလုံးကိုထိန်းချုပ်ထားတဲ့အခြေအနေနဲ့အတူအပြန်အလှန်ထိန်းချောင်းနိုင်မဲ့ဟန်ချက်ပြက်ပြီးဆုံးဖြတ်ချက်မှန်သမျှကလည်းတနည်းအားတဲကလာတာကြောင့်ဒါဟာတိုင်းပြည်အတွက်အကျိုးမရှိနိုင်ဘူးလို့လည်းဝေဖန်ထားပါတယ်။တက်ခံရေးပါတီဥက္ကဋ္ဌဦးတန်ထေးကိုမမေခတွေ့ဆုံမေးမြန်းထားတဲ့နောက်ဆုံးပိုင်းကိုတင်ဆက်လိုက်ပါတယ်ရှင်။
我就目前暂时也无啥阿达搞，你那是保定吗？太阳红是的啦。
就那留言没批啊，就那等你保定乌台吧。保定对比送龙啊，就那个台湾人家，大大多种批吧。
就那是保定也离他不，那他这有搞朋友，就那你这手机没，你可以来参加，那里阿内拉没，就那对啦，没事。保定这边没，就那如下班用那个台子，因为阿内的阿爸不呢，阿龙帮咱都有事呀，是不？ဒါပေမဲ့2020ရွေးကောက်ပွဲမှာပါတီရဲ့အွန်လိုင်းမှုအပေါ်မှာအရေးဘလို့များစဉ်းစားထားလို့ရှိမယ်။နောက်တစ်ခုကဒီပါတီရဲ့အွန်လိုင်းရေးအတွက်ကပေါ့2020မှာဒီပြီးခဲ့တဲ့အခေါက်ထက်ကျော်လွန်နိုင်တယ်လို့ထင်တာအရေးဘလို့များတော့
။ရပြတ်တဲ့အတွက်ပို့ပြီးတော့ကောင်းတဲ့ result တွေရလာပါလိမ့်မယ်။ဒါဆွတ်ဆွတ်မြတ်မြတ်ကိုယုံကြည်ပါတယ်။ဒီနေရာမှာအောင်မြင်အောင်နိုင်ခြင်းမအောင်နိုင်ခြင်းဆိုတဲ့ဥစ္စာကဘယ်လိုပြောမလဲအရေးချင်းတယ်လေတည့်ရတော့လည်းမပတ်သက်ပြန်ဘူးဆိုတော့ကျွန်တော်တို့ညံ့သလားကျွန်တော်တို့ရဲ့လူရက်တွေမှားခဲ့သလားအမှားယွင်းဆိုတော့မကင်းနိုင်ပါဘူးရှိပါလိမ့်သို့တော့လူတွေဖြစ်တဲ့အတွက်လူတွေမှားတဲ့တာမန်ရည်ဘူးရအမှားတတ်တော့မပူဘူး intentionally ရောက်ထဲချခဲ့တော့မရှိဘူးကျွန်တော်တို့ဆောင်ရွက်ခဲ့တဲ့ကျွန်တော်တို့ effort တွေရတဲ့အကျိုးကျေးဇူးတွေဒီနေ့ပြည်ပြည်မှာထင်ထင်ရှားရှားရှိနေပြီဆိုတော့ ခုနပုဂ္ဂိုလ်ကိုယ်ကွယ်မှုကိုဘဟုပြုပြီးစဉ်းစားတဲ့ခေတ်ကိုလွန်မြောက်သွားရင်တော့ဘယ်သူဟာဘာလုပ်ခဲ့တယ်လဲဆိုလူတွေပြန်ပြီးတော့တွေးလာလိုက်မယ်ဒီအချိန်ဟာအဝေးလားအနီးလားဆိုတော့ဒါတော့နည်းပြောဖို့နည်းနည်းခက်ပါတယ်ဆိုတော့ဒီလိုအမှန်တိုင်းသိဖို့မြင်ဖို့ကိုလည်းကျွန်တော်တတ်နိုင်လို့ကြိုးစားပြီးအားထုတ်နေတာဒီအတွက်2020မှာကျွန်တော်ထိုက်တဲ့အောင်မြင်မှုပြန်ပြီးရဖို့ရပါလိမ့်မယ်လို့ဒီလိုတင်ပြခြင်းပါတယ်
ဟုတ်လက်ရှိမြန်မာနိုင်ငံရဲ့နိုင်ငံရေး process ကိုကြည့်ရင်ဘုဖြစ်တော်မှာ balance ရှိရမယ်နေမယ်အနေထားမှာပါတီကြီးတစ်ခုကအုပ်စိုးနေမှုကနေပါတီဒီအကုန်လုံးကနေပြီးတော့ balance အနေနဲ့တွားနိုင်မယ်အနေထားမျိုးရှိနိုင်မယ်လို့အကြေပြောနိုင်ပါဘ
ူး။ဟိုးနိုင်ငံရေးဆိုတာကတော့အတိအကျတော့ပြောလို့မရဘူးလေ။ညှော်မှန်းပါတယ်။ညှော်မှန်းပါပဲ။ဘာကြောင့်လဲဆိုတော့ဒီလိုတစ်ခုတည်းကနေပြီးတော့ခုနအများအပြားကိုလက်ကြီးအုပ်ထားနိုင်တဲ့အနေထားသည်အဲ့ဒီကထွက်လာတဲ့အဆုံးဖြတ်တွေဟာရာနှုန်းပြပြည့်စုံမှန်ကန်တဲ့အဆုံးဖြတ်မျိုးမဟုတ်ဘူးဆိုတဲ့ဟာတွေကလူတွေတဖြည်းဖြည်းနဲ့မြင်လာတယ်။မန္တန်3ရက်ဖြစ်တဲ့အုပ်ချုပ်ရေးတရားစီရင်ဥပဒေပြုရေးအဲ့ဒီပုံကိုယ်တွေကအပြန်အလှန်ထိန်းချုပ်နိုင်ခြင်းဆိုတဲ့ဥစ္စာတွေဟာပါတီတခုတည်းကအားလုံးကိုလှမ်းမိုးသွားရင်ဟန်ချက်ပြတ်တယ်။ဟန်ချက်ပြတ်သွားတဲ့ဥစ္စာကဘယ်ထိအောင်သွားနိုင်လဲဆိုရင်လူတွေတံပိုးထားနေတဲ့ဒီမိုကရေစီဆက်တံပိုးတွေတောင်ရုပ်ရော့သွားနိုင်တယ်တခုတည်းကပြိုင်ပွဲမရှိအားကောင်းနေတဲ့အတွက်အလုတ်ချင်လုပ်လို့ရတဲ့အနေထားဖြစ်နေတယ်။ဆုံးဖြတ်မှုတတရားမှာပဲစုနေတယ်ဆိုရင်တော့လည်းပဲအဲ့ဒီအဆုံးဖြတ်ဟာတိုင်းပြည်လိုအပ်ချက်နဲ့တော်တော်ကိုအလံဝေးသွားလိမ့်မယ်လို့ထင်တယ်။အဲ့ဒီဒဏ်ကိုတိုင်းပြည်ခံရလိမ့်မယ်။အဲ့တော့ဒီနေ့ကြည့်လို့ရှိရင်ခုနပြောတဲ့ဟန်ချက်တွေမညီတော့ပါဘူး။ဟန်ချက်တွေတော်လေးပြက်နေပါတယ်။ပြက်နေတဲ့အတွက်ဒီအဆုံးဖြတ်လုပ်တဲ့နေရာတွေမှာလည်းပဲခုံယုံလဲခုံယုံမလို့လွတ်တော်လဲလွတ်တော်မလို့သူတို့အဆုံးဖြတ်ကိုကနဥပဒေနဲ့ညီချင်းညီချင်းဟဲ့လားယုတ်တိတန်ချင်းမတန်ချင်းကြိုးကြောင်းစီလျော်ချင်းမစီလျော်ချင်းဒါတွေကိုအလေးပေးစားတဲ့စဉ်းစားတဲ့ဥစ္စာမျိုးမဟုတ်တော့ဘဲနဲ့လူလားချက်တစ်ခုအပေါ်မှာပဲမဲနဲ့ပဲနေရာကမှာဆုံးဖြတ်နေတာဖြစ်တော့ဒါတွေဟာတိုင်းပြည်ရဲ့ကောင်းကျိုးကိုတော့သိပေးနိုင်မယ့်အနေအထားမဖြစ်ဘူ
းချမ်းခံရေးပါတီဥက္ကဋ္ဌကိုမတ်မေခါကတီးတန့်တွေ့ဆုံမြင်မြန်ခဲ့တာဖြစ်ပါရဲ့ရှင်အခုရှမ်းပြည်နယ်အတွင်းမှာတောင်တန်းကုဆတ်ယောဂပူကြောင့်ကျွဲနွားတွေရာနှစ်ချီတည်ဆုံခဲ့ရတဲ့အကြောင်းကိုလည်းပြောပြပါမယ်ရှမ်းပြည်နယ်မြောက်ပိုင်းလားရှုမြို့နယ်တွင်ကဒေသတချို့မှာတရိတ်ဆန်တွေမှာကုဆတ်တတ်တဲ့တောင်တန်းယောဂပူကြောင့်ကျွဲနွားတွေရာနှစ်ချီပြီးတော့တည်ဆုံနေရတာပါအခုလိုရာနှစ်ချီတည်ဆုံတာမျိုးအရင်ကမဖြစ်ခဲ့ဘူးတာကြောင့်တရိတ်ဆန်ကတစဉ်လူကိုယ်ပါကုဆတ်နိုင်တာကြောင့်ပါဒေသခံတွေစိုးရိမ်ပူပင်နေကြပါတယ်ကာကွယ်ကုသနိုင်ရေးအတွက်ကိုတော့ဒေသခံလွှတ်တော်ကိုယ်စားလှယ်တွေနဲ့မြို့နယ်အာဏာပိုင်တွေကညှိနှိုင်းနေစေဖြစ်ပါတယ်အပြည့်စုံကိုဆက်သွယ်မေးမြန်းထားတဲ့ထိုင်းအခြေစိုက် VOE သတင်းတောက်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ်ရှင
်ရှမ်းပြည်နယ်လာရှိုးမြို့နယ်တန်လွင်မြစ်ဘေးရှိမိုင်းယော်မိုင်းဟတ်မိုင်းကျက်နဲ့မန်မတ်ကျေးရွာအုပ်စုတွေမှာကျွဲနွားတွေမှာဖြစ်တတ်တဲ့ဒေါက်တန်ကူးဆက်ယောဂဖြစ်ပွားနေပြီးဒီယောဂကြောင့်ထိခိုက်မှုအခြေအနေကိုတော့မိုင်းကျက်ဒေသခံဆိုင်းလုံကရှမ်းပါသာနဲ့အခုလိုပြောပါတယ
်ကာယခါကာယကဘာဖြစ်ဖြစ်ဘဝဖြစ်ခွာစေတောင်းနပါထား
လွင်ရာဒီအတွင်းအပူချိန်မြင့်မာတာကြောင့်မင်းယော်မင်းကျက်မင်းဟတ်မန်မကြီးရောအုပ်စုဖက်မှာကျဲနွားကယောဂကြလို့ဂျွန်လဆန်းပိုင်းအတွင်းမှာရာကနန်းတည်ဆုံနေမင်းကက်နောင်းအော်ကြီးရောတခုတည်းမှာပဲ136ကောင်နွား9ကောင်တည်ဆုံတယ်တည်ဆုံမှုကနောင်းအော်ရွာမှာစဖြစ်တာကျဲနွားတွေကအုပ်လိုက်မွေးတော့တချို့အိမ်တွေဆိုရင်10ကောင်တချို့အိမ်တွေဆိုရင်9ကောင်5ကောင်အဲ့လိုတည်တာ
မန်ကျက်နောင်းအော်ကြီးရောတခုတည်းမှာတည်းကျဲ136ကောင်ကျော်နဲ့နွား9ကောင်တည်ဆုံခဲ့တယ်လို့မန်ကျက်ဒေသခံဆိုင်းလုံကပြောပါတယ်ကုဆတ်ကယောဂဖြစ်ပွားနေတဲ့မိုင်းယောသေးတာသွားလာရေးခဲခဲပြီးလက်ရှိမှာကျန်းမာရေးဆိုင်ရာဝန်ထမ်းတွေလည်းမရှိပါဘူးအရင်ကကျွမ်းနာယောဂဖြစ်ပွားမှုရှိခဲ့ဘူးပေမဲ့အခုလိုအစုလိုက်ပြုံလိုက်တည်ဆုံတာမျိုးမရှိဘူးတာကြောင့်ဒေသခံတွေအနေနဲ့စိုးရိမ်ထိတ်လန့်နေတာပါဒီကနေ့ထိတော့ကျွမ်းနာကောင်ရည်နေရာကျော်တည်ဆုံခဲ့ပြီလို့ခန့်မှန်းစားကြပါတယ်လာရှိုးမြို့နယ်မြို့ရလှတ်တော်ကုဆတ်လက်ဆိုင်းဝါလျန်းကတော့အခုလိုကျွမ်းနာကယောဂဖြစ်ပွားနေမှုနဲ့ပတ်သက်ပြီးကာကွယ်ကူးစက်နိုင်ဖို့မြို့နယ်အုပ်ချုပ်ရေးမှူးတွေတရိတ်ဆန်စေကုဆရာဝန်တွေနဲ့ဒီကနေ့မှဆွေးနွေးညှိနှိုင်းနေတယ်လို့ပြောပါတယ
်ကျွန်တော်ရွာတွေကတော့ရွာတာတွေကနေပြီးတော့ပိုင်တန်းလာပါတယ်ခင်ဗျာဖုန်းနဲ့ပဲကျွန်တော်ဆက်သွယ်ပါတယ်ဒီနေ့ပဲကျွန်တော်ဒီတက်ဆိုင်ရာကျွန်တော်ဒီမြို့နယ်အုပ်ချုပ်ရေးမှူးတွေကိုပေါင်းဆက်ညှိနှိုင်းတယ်တို့လည်းဒီဝေးထိုင်နေတော့တက်ဆိုင်ရာဒီမွေးကူတွေနဲ့ချိတ်ဆက်နေတယ်ပေါ့နော်ကျွန်တော်လည်းတွန်းအားပေးပါတယ်တို့ဒီမြန်မြန်သွားနိုင်ဖို့ပေါ့နော်ပြန်ပြန်တို့သွားကြလိမ့်မယ်လို့ပြောတယ်ခင်ဗျာဆရာဝန်တွေနဲ့လေအဲဒီရွာချင်းချင်းချင်းကြည့်ဖို့
လက်ရှိမှာကျွမ်းနွားတွေတည်ဆုံခဲ့တာကြောင့်စိုက်ပျိုးရေးကိုခြေခံတဲ့ဒေသအတွက်ထိခိုက်မှုရှိနေတယ်လို့အမျိုးသားလှုပ်တော်ကိုယ်စားလှယ်ဆိုင်းဝါလျန်းကဆိုပါတယ်
တော်တော်လေးထိခိုက်နိုင်ပါတယ်ခင်ဗျ ပြည်နယ်တွေကကျွန်တော်တောင်တူလေဓမ္မတွေများတာကိုနေရာတွေနဲ့ပဲကျွန်တော်တမွန်ကျောင်းကြတာဆိုတော့ပြီးတော့ကျွန်တော်ဒီကွန်ပျူတာတက်ရဲမှုပိုင်းလဲတော်တော်လေးခက်ခဲပါတယ်ခင်ဗျာ။ဉာဏ်ဆန်းဆန်းကုညီနိုင်မှတာလင်းတာကျွန်တော်တို့ဒီအချိန်ကြီးပေါ့လေဒီမို့ကြာဒီအတွင်းမှာတို့ဆက်ကြိုးမှုအတွက်အစီအစဉ်မှာပေါ့နော်။
ကျွမ်းနံဒေါက်တာကုသယောဂဖြစ်ပွားနေမှုနဲ့ပတ်သက်ပြီးဒေရခန့်တရိษံမွေးမြူကုသရေးဆရာပေါ်ဒေါက်တာဝင်းတင်ကအခုလိုပြောပါရယ
်ဒေါက်တာဘက်တီးရီးယားပိုးကြောင့်ပါနော်ဘက်ဆလိုစစ်အန်ထရိုစစ်ပေါ့နော်အဲဘက်တီးရီးယားပိုးကြောင့်ဒေါက်တာယောဂဖြစ်ပွားတယ်ဒီယောဂကဟိုတင်းတော့ချိန်မိတော့ဆက်ရှင်လို့ရတယ်နော်ဒီစီကောင်းကောင်းမိနေတယ်တကယ်တမ်းဖြစ်လာရင်ယောဂအကုသစစ်နာဖြစ်သွားရင်ယောဂဖြစ်ရင်အစီတော့မြန်တယ်ဒေါက်တာယောဂဖြစ်ရင်သူကပြိမဆောင်ရင်နွားလေကိုနေ၆ပေနဲ့သူကမိချုံမယ်သာလို့မရလူကိုလည်းကုဆက်တယ
်ကျွင်းနွားကနေတဆင့်လူကုဆက်တတ်တဲ့တောက်တန်းယောဂဟာအပူပိုင်းဆုံးသေးတာမှဖြစ်များပြီး၎င်းရဲ့အသားကိုစားမိရင်အရေပြားအနာဖြစ်ပြီးတော့အသက်သေဆုံးတဲ့အထိဖြစ်ပွားနိုင်တယ်လို့ဒေါက်တာဝင်းတင်ကပြောပါတယ်ဒီကိနှစ်တွေမှာလဲရှမ်းပြည်နယ်ပင်လုံလဲချားမိုင်းကန်ချီတီမိုင်းရှူတီပေါ်မိုင်းရယ်နဲ့တိုင်ရန်မြို့တွေမှာဖြစ်ပွားခဲ့ပြီးမဲ့ဒီနှစ်လမ်းရှိုးမြို့နယ်တွင်ဖြစ်ပွားတဲ့နွားတောက်တန်းယောဂဟာအသေးပြောက်အများဆုံးဖြစ်ခဲ့ပါတယ်ခင်ဗျာ
နိုင်ငံအိမ်စုံစမ်းတင်ပြခဲ့တာပါရှင်အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးပါစီအီရန်နျူကလ িয়ার သဘောတူစာချုပ်ရာသီဥတုပြောင်းလဲမှုဆိုင်ရာပါရီသဘောတူစာချုပ်နဲ့ကျူဘာနဲ့အမေရိကန်တို့ကြားသမိုင်းဝင်ဆက်ဆံရေးပြန်လည်တည်ဆောက်နိုင်ခဲ့တာကိုနိုင်ခဲ့တာလို့ကိစ္စရပ်တွေဟာအရင်သမ္မတဘရက်အိုဘားမားလက်ထက်အောင်အောင်မြင်မြင်ဆောင်ရွက်ပေးခဲ့တဲ့အရေးပါတဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာကြိုးပမ်းမှုတွေပဲဖြစ်ပါတယ်။အခုသမ္မတဒေါ်နယ်ထရမ့်လက်ထက်မှာတော့ဒီကိစ္စရပ်တွေပြန်လည်ဖျက်သိမ်းခံရမယ့်အခြေအနေရှိနေတဲ့အကြောင်း VOA သတင်းတောက်ဘေဂယ်လိုပစ်ပို့ထားတဲ့သတင်းလွှာကိုမက်ကင်ဖြူထွေးကတင်ပြထားပါတယ်ရှင်
။သမ္မတဒေါ်နယ်ထရမ့်ဟာသူ့ရင်သမ္မတအိုဘားမားရဲ့နိုင်ငံခြားရေးမူဝါဒတွေကိုအပြစ်တင်မှုဘယ်တော့မှဝင်လေတဲ့သူမဟုတ်ပါဘူး
။ The fact is,We inherited a mess.
အရှုပ်ထုတ်ကြီးကိုကျွန်တော်တို့အမွေဆက်ခံယူခဲ့ရတာပါ။တကယ်ကိုအရှုပ်တွေပါ
။ဒါပေမဲ့တကယ်တမ်းမှာတော့သမ္မတထရမ့်ဟာအရင်အိုဘားမားလက်ထက်အရေးပါတဲ့နိုင်ငံခြားရေးမူဝါဒတွေကိုသိမ့်မချခဲ့အချိန်အထိပြောင်းလဲပြစ်နိုင်တာမျိုးမရှိခဲ့ပါဘူး။သူနဲ့အာရဗ်ခေါင်းဆောင်တွေအကြားတွေ့ဆုံမှုအတွင်းအီရန်ရဲ့အခြေတည်ဆွေးနွေးမှုတွေကအစပါရီသဘောတူစာချုပ်ကိစ္စအဆုံးဒီသမ္မတဟောင်းအိုဘားမားချဲ့ရခဲ့တဲ့နိုင်ငံခြားရေးမူဝါဒတွေထဲကအရေးကြီးတဲ့အစိတ်ပိုင်းတွေကိုဖျက်သိမ်းပစ်ဖို့သမ္မတထရမ့်ကအပြင်းထန်ကြိုးစားနေတာပါဒီအပေါ်မှာဒီ Center for American Progress အဖွဲ့က Christy Goldfuss ကအခုလိုသုံးသပ်ပြောဆိုပါတယ
် There is no doubt that within this administrationYou're given points if you're seen as
အရင်ဆိုရလက်ထက်တုန်းကဆောင်ရွက်ချက်တွေကိုပြောင်းလဲအောင်လှုပ်ဆောင်နေတယ်လို့အမြင်ခံရတယ်ဆိုရင်တော့ဒါဟာအခုအစိုးရအတွက်အမှတ်တွေရစေတယ်ဆိုတာကတော့တန်တရားဖြစ်စရာမရှိဘူးလေ
။ Obama လက်ထက်အင်ပီရိုမှာသဘာဝပတ်ဝန်းကျင်ရေးရာမူဝါဒတွေနဲ့ပတ်သက်ပြီးတော့ဆောင်ရွက်ခဲ့သူဖြစ်တဲ့ Christy Goldfuss က2015ခုနှစ်ပါရီသဘောတူစာချုပ်ကိုအရင်သမ္မတလက်ထက်အရေးပါတဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာအောင်မြင်မှုတစ်ခုအဖြစ်ရှုမြင်သူဖြစ်ပါတယ်။နိုင်ငံပေါင်း195နိုင်ငံကလက်မှတ်ရေးထိုးခဲ့ပေမဲ့လို့ဒီသဘောတူညီချက်ကိုအမေရိကန်ကွန်ဂရက်စ်လွှတ်တော်မှာတော့တခါမှအတည်ပြုခဲ့ရမှရှိသေးပါဘူး။ဒါကြောင့်လဲအိုဘားမားအပြီးတာဝန်ဆက်ခံသူအတွက်ဒီသဘောတူညီချက်ကိုပြောင်းလဲဖြစ်ဖို့ကပိုးပြီးတော့လွယ်ကူစေတာပါ။အလားတူပဲအီရန်ရဲ့နျူကလ িয়ার သဘောတူညီချက်ဟာဆိုရင်လဲအရင်သမ္မတလက်ထက်အောင်မြင်မှုတစ်ခုဖြစ်ပါတယ်။ဒီသဘောတူညီချက်ကိုလဲသမ္မတထရမ့်ကဖျက်သိမ်းပစ်တာမျိုးမရှိသေးပေမဲ့လို့အမြဲတမ်းဝေဖန်နေတာပါ။ပြပတ်ထားဖို့လွယ်ကူတဲ့နောက်ကိစ္စတစ်ခုကတော့ကျူးဘားနဲ့ပြန်လည်ဆစ်ဆက်ခဲ့တဲ့အိုဘားမားရဲ့မူဝါဒပါဒီမူဝါဒကိုအင်ပီရိုကပြန်လည်သုံးသပ်နေတာအခုဆိုရင်ပြည်လူတွေပါဖြစ်နေပါပြီအပြောင်းလဲတွေဘယ်လောက်ထိဖြစ်လာမလဲဆိုတာဘယ်သူမှမသိနိုင်ပေမဲ့လို့ထရမ့်အနေနဲ့ကျူးဘားနဲ့ဆက်ဆံရေးကိုတစုံလုံးပြောင်းလဲခြင်းတော့ပြောင်းလဲပစ်လိုက်နိုင်တယ်လို့အမေရိကန်ကျူးဘားကုန်သွယ်ရေးနဲ့စီးပွားရေးကောင်စီကဂျွန်ကာဗူလစ်က Skype ကနေတဆင့်ပြောပါတယ
် All it takes is ink in his pen.And as we've seen, he likes pens, he likes nice
pens. Now, if you think about Bobbin, it's going to be a little bit more. If you look at it, you'll see Bobbin is going to be a little bit more.သူဘောပဲနဲ့အများကြီးလိုချင်နေတယ်ဆိုတော့လေကျွန်တော်တို့တွေ့ခဲ့ရပြီးပြီပဲလေ
သူရဲ့မဲဆွယ်လှုပ်ရှားမှုအတွေ့ထရမ့်ဟာကျူးဘားနဲ့ပတ်သက်လို့ခက်ထက်ထက်ဆက်ဆံခဲ့တယ်လို့အိုဘားမားရဲ့မူဝါဒတွေကိုပြောင်းလဲပြစ်မယ်လို့လည်းခြေချောက်ပြောဆိုခဲ့တာပါလောလောဆယ်မှာတော့ပြည်တွင်းကိစ္စတွေကိုပဲထရမ့်အာရုံစိုက်နေပုံရပြီးကျူးဘားနဲ့ပတ်သက်လို့ဆုံးဖြတ်ချက်ကြီးကြီးမားမားမချမရသေးဘူးလို့အင်ပီရိုရာရှိတူက VOA ကိုပြောပါတယ်ဒါပေမဲ့လည်းအရင်သမ္မတဟောင်းအိုဘားမားလက်ထက်အင်ပီရိုမှာတာဝန်ထမ်းဆောင်ခဲ့သူအများပြားအထက်ကတော့အပြောင်းလဲတွေကိုစမြင်လာနေရပြီလို့ပြောပါတယ
် I expect that we will see a lot more efforts to undo and
ပြီးခဲ့တဲ့ရှစ်နှစ်အတွင်းတိုးတက်အောင်ဆောင်ရွက်နိုင်ခဲ့တဲ့အခြေအနေအများပြားကိုပြောင်းလဲပြစ်မဲ့ချင်းချောက်လှုပ်ဆောင်မှုတွေအများကြီးတွေ့လာရလိမ့်မယ်လို့ကျွန်မထင်ပါတယ်ဒါကသူတို့ဦးစားပေးဆောင်ရွက်ရမယ့်ကိစ္စလည်းဖြစ်ပုံရတယ်လေဒ ဒီလိုလှုပ်ဆောင်မှုနောက်တော့မှမဟုတ်တယ်လို့အချိန်ဆွဲမဲ့ပုံနဲ့မရှိပါဘူးရှင်
။အိုဘားမားရဲ့မူဝါဒတွေကိုပြောင်းလဲပြရမှာထရမ့်အနေနဲ့သူတူဦးတဲ့လှုပ်ဆောင်လို့ရတယ်လို့ဒီလိုပဲသူ့နောက်တက်လာမဲ့သမ္မတကလည်းတနည်းကျရင်သူ့ရဲ့မူဝါဒတွေကိုပြန်လဲပြောင်းလဲပြစ်နိုင်ပါတယ်ရှင်
။မက်ကင်ဖြူထွေးပြောပြခဲ့တာပါရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။ VOA မြန်မာပိုင်းရဲ့ဇွန်လ14ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုညပိုင်းမှာနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေမှာတော့မြမလူလူနဲ့ကျမရေးအကြောင်းကိုအရင်ဆုံးနားဆင်ရမှာဖြစ်ပြီးဥကျော်စံသားရဲ့မြမအရေးသုံးသပ်ချက်ကတော့
လူမီဒီယာတွေတရားစွဲတဲ့ကိစ္စတွေကလည်းမကြည့်ရဘူး။ဒီလူလူဆိုတာတက်တာလေဆိုတော့လည်းပဲဒီပြည်တော်စုတရားစီရင်စနစ်ဆိုတာ
The Voice Channel ကတရားစာရေးသားမှုကိုအရေးယူပုံအပေါ်မှာသုံးသပ်ထားကြတာတွေကိုနားဆင်ကြမှာပါ။အဲဒီနောက်မှာတော့ဗုဒ္ဓဦးနေညတိုင်းနားဆင်နေကြအားကစားသတင်းလွှာကိုလည်းထုတ်လွှင့်ပေးပါမယ်ရှင်။အခုအရင်ဆုံးတော့မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ရပါမယ်။Ultrasound လို့ခေါ်တဲ့ television damage နဲ့စမ်းသပ်စစ်ဆေးမှုတွေဟာဘေးထွက်ဆိုးကျိုးမရှိဘဲကျန်းမာရေးဆိုင်ရာအကျိုးကျေးဇူးတွေရရှိစေနိုင်တာကြောင့်စမ်းသပ်စစ်ဆေးဖို့လိုအပ်တဲ့အခါမှာမပြတ်မကွက်စမ်းသပ်စစ်ဆေးတဲ့အကြောင်းဓာတ်မှန်ဘက်ဆိုင်ရာဆရာဝန်ကြီးပါမောက်ခဒေါက်တာဦးခင်လာနဲ့တွေ့ဆုံမေးမြန်းထားတာကိုနားဆင်နိုင်ပါတယ်ရှင်။
Ultrasound လို့ခေါ်တဲ့ television တက်မှန်ကိုရင်းနှီးပြီးသားဖြစ်ကြမှာပါ။ television တက်မှန်ကိုယောဂအမျိုးမျိုးစမ်းသပ်စစ်ဆေးရမှာအသုံးပြုနိုင်တယ်လို့ကိုဝင်ဆောင်ရှင်ကာလတွေမှာရင်းနှီးငယ်လေးရဲ့ကြီးထွားဖွံ့ဖြိုးမှုနဲ့မူမမှန်တာတွေရှိမရှိကိုစမ်းသပ်စစ်ဆေးရမှာလည်းအသုံးပြုရလေရှိပါတယ်။ကိုဝင်ဆောင်ရှင်မှာ television တက်မှန်မကြာခဏရရလေးရှိတာကြောင့်တန်းအောင်ကြီးအန်ရရှိနိုင်မရှိနိုင်ဆိုတာကိုသိကျင်ကြပါတယ်။television တက်မှန်ဟာတန်းအောင်ကြီးအန်ရရှိမရှိဆိုတာကိုမေးကြည့်တဲ့အခါတက်မှန်မဲ့ဆိုင်ရာဆရာဝန်ကြီးဖြစ်သူပမောက္ခဒေါက်တာဦးခင်လှကအခုလိုပြောပါတယ်
television ဓာတ်မှန်ဆိုပြီးတော့ဒီဘက်ခင်မှာပေါ့1990နောက်ပိုင်းမှာမှဒီဆက်ပစ္စည်းကိုစတင်ပြီးတော့ယောဂရှာဖွေရေးမှာအသုံးပြုလာတယ်။ဒီဆက်ကဲအာသာချက်ကဘာလဲဆိုတော့သူကဓာတ်ရောင်ခြည်ကိုသုံးတာမဟုတ်ဘူး။အတန်လွန်လှိုင်းကိုအသုံးပြုပြီးတော့ယောဂရှာဖွေဖော်ထုတ်တာဖြစ်တယ်။ဒါကြောင့်မလို့သူ့မှာဓာတ်ရောင်ခြည်တင့်နဲ့အန်ဒီရန်နေပြီးတော့ကင်းလွတ်သွားတယ်။ဒါပေမဲ့ဒီကနေ့အထိတော့ဒီ television ဓာတ်မှန်ကြောင့်မလို့ယောဂဖြစ်တယ်သူကြောင့်ဖြစ်တဲ့ဆိုးကျိုးရှာလို့မတွေ့သေးဘူးလို့ပဲနိုင်ငံတကာကနေပြီးတော့အကြောင်းကြားထားတဲ့ဒီလေးလာတွေ့ရှိချက်တွေရဲ့အဖြေပေါ်မှာပြန်ပြောရတာဖြစ်တယ်အဲ့ဒါဒီနေ့အထိတော့မရှိဘူးပေါ့ဆိုးကျိုးမဖြစ်ဘူးဆိုတာလေးတခုတော့အားသာချက်အနေနဲ့ရှိတယ
်တယ်လီဗီရှင်းတက်မှန်ကိုစပြီးသုံးခဲ့တော့ကတော့ဝမ်ပိုက်ပန်းကိုသာအဓိကစမ်းသပ်ဆေးခဲ့ကြတာပါဝမ်မိုက်ထဲမှာတွေ့ရတဲ့အလုံးကျိတ်ကိုအဆိုင်ခဲလားအရေးလားဆိုတာကိုခွဲခြားတဲ့နေရာမှာတယ်လီဗီရှင်းတက်မှန်ကအနည်းဆက်ဆုံးထောက်ကူပေးနိုင်ပါတယ်ဘေးရဆိုးကျိုးမရှိဘဲယောဂရှာဖွေနိုင်တဲ့အကျိုးကျေးဇူးတွေရှိတာကြောင့်လိုအပ်မဲ့ထင်ရင်တယ်လီဗီရှင်းတက်မှန်ရဲ့ကျန်းမာရေးစစ်ဆေးမှုတွေကိုမိမိသဘောတိုင်စစ်ဆေးကြည့်လို့ရတယ်လို့ဒေါက်တာဦးခင်လှကပြောပါတယ
်ကိုမသင်ငါလို့တခုခုစစ်ချင်တယ်ဆိုလို့ရှိရင်လည်းတွားရိုက်မယ်ဆိုရင်ရိုက်လို့ရပါတယ်ရိုက်လို့ရှိရင်ရိုက်တဲ့အခါမှာထွက်လာတဲ့အဖြေပေါ်မှာမူတည်ပြီးတော့ဒီရိုက်တဲ့ဆရာနဲ့နေပြီးတော့ဘယ်ဆရာဝန်နဲ့ပြတင်တယ်လဲဘာယောဂဖြစ်ရင်ပေါ်နေတယ်ဘာမှယောဂမတွေ့ပါဘူးတာမန်ပါပဲယူပါပဲဆိုတော့မျိုးကွဲခြားပြီးသိနိုင်တယ်ပေါ့နော်ဒါကကိုယ့်သဘောနဲ့ကိုယ်စမ်းတာပေါ့ဒီနေ့ခင်မှာတော့အများဆုံးစမ်းတဲ့ဟာကတော့ကိုယ်ဝန်ဆောင်တွေပါအဓိကတော့ယောက်ျားလေးမိန်းကလေးသိချင်ကြတယ်မဝေးခင်နဲ့ကြိုပြီးသိကျင်ကြတယ်သိကျင်ကြတော့ဆရာဝန်ကမညွန်ကြားတော့လဲပဲကိုဝန်ဆောင်တဲ့အချိန်မှာစောစောစီတချို့ဆိုနှစ်လသုံးလလောက်နဲ့ယောက်ျားလေးမိန်းကလေးသိကျင်လို့လာရိုက်တာတွေရှိပါတယ်သူတို့လည်းရှင်းပြရပါတယ်ဒီ6လ9လလောက်ကြာမှယောက်ျားလေးမိန်းကလေးဆိုတာပေါ်နိုင်တယ်အဲ့တော့ဒီလိုရည်ရွယ်ချက်မျိုးနဲ့ရိုက်တာကြတော့ရိုက်လို့ရပါတယ်နောက်တစ်ခါဒီ Ultrasound ဒီ ဒီလူတို့ဒုက္ခပေးအန်ဒီပြနိုင်တဲ့အကျိုးဆက်မရှိတဲ့အတွက်သူကအချိန်ချင်းရိုက်လို့ရတယ်အနေထားမှာရှိပါတယ်ဒါကြောင့်မလို့တစ်ချိန်ရိုက်တယ်နှစ်ချိန်ရိုက်တယ်သုံးချိန်ရိုက်တယ်ပြဿနာမရှိပါဘူးကိုဝန်ဆောင်နေမှာလဲဒီသူ့ရဲ့ဝင်းသွင်းရကလေးကိုထိခိုက်နိုင်တဲ့အနေထားမရှိဘူးဆိုတော့ကဘာမှတူတင်လာလို့ထားတဲ့စာနဲ့နေအကျွန်တော်တို့သိရပါတယ်
ဘေးထွက်စိုးကျိုးမရှိပဲအကျိုးကျေးဇူးများတဲ့တယ်လီဗေးရှင်းတက်မှန်တွေကိုလူတကိုတဲဆောင်သွားနိုင်တဲ့လက်ဆွဲတယ်လီဗေးရှင်းတက်မှန်ဆက်တွေဖြစ်လဲရရှိနေပြီဖြစ်ပါတယ်ကျမ်းမာရေးဌာနတိုင်းမှာတယ်လီဗေးရှင်းတက်မှန်ဆက်တွေရှိနေသင့်ပြီးလက်ဆွဲတယ်လီဗေးရှင်းတက်မှန်ဆက်ကလေးတွေကိုတောရရီမှာရှိတဲ့တာဖားဆရာမတွေလက်ထဲကိုပါထည့်ပေးထားနိုင်မယ်ဆိုရင်မိခင်နဲ့ကလေးကျမ်းမာရေ
ဒီတာဝါဆံမာတွေလက်ထဲတောင်မှာတယ်လီဗီရှင်ဓာတ်မှန်ဆက်အသေးလေးတွေပေါ်တဘယ်လို့ခေါ်တော့ဘောနော်လက်ဆွဲလေးတွေထည့်ပေးဖို့အထီးယူနိုင်ငံတော်မှာစီစီမံချက်ကလေးတွေရှိတာကိုကျွန်တော်သိရပါတယ်ဒါကပါလဲဆိုလို့ရှိရင်ဒီတာဝါဆံမာတွေကဒီဟိုတောတောင်အနှံ့မှာတာဝန်ကြပြီးတာဝန်ထမ်းဆောင်တဲ့အခါမှာကိုယ်နယ်မိခင်တွေအတွင်းမှာကလေးရဲ့အနေအထားတစ်ခုခုချုပ်ရင်းပြီးအရေးကြီးလာပြီဆိုလို့ ကြိုသိနိုင်အောင်လို့ဆိုတဲ့ရည်ရွယ်ချက်နဲ့သူတို့လည်းဒီပညာနဲ့ပတ်သက်ပြီးတော့သင်ကြားပေးဖို့နဲ့ဒီပစ္စည်းတွေကိုသူတို့လည်းထည့်အားရင်ကျွန်တော်တို့ရဲ့မိခင်နဲ့ကလေးစောင့်ရှောက်ပြီးကန္နာမှာဒီကလေးတိန်နှုံမိခင်တိန်နှုံတွေကိုအများကြီးရှော့ချနိုင်မှာဖြစ်ပါတယ်
Ultrasound လို့ခေါ်တဲ့ television တက်မှတ်နဲ့စမ်းသပ်စစ်ဆေးမှုတွေဟာဘေးထွက်ဆိုးကျိုးမရှိပဲကျန်းမာရေးဆိုင်ရာအကျိုးကျေးဇူးတွေကိုရရှိစေနိုင်တာကြောင့်စမ်းသပ်စစ်ဆေးဖို့လိုအပ်လာတဲ့အခါမပြက်မကွက်စမ်းသပ်စစ်ဆေးတဲ့အကြောင်းတင်ပြပို့လိုက်တာဖြစ်ပါတယ်ကျွန်တော်တက်ဆိုပ
ါဒေါက်တာတန်ဇော်စီစဉ်တင်ဆက်ပေးနေတဲ့မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍကိုအခုလိုဗုဒ္ဓဟူးနေ့ညတိုင်းမှာနှာစင်နိုင်ပါတယ်ရှင်အခုမြန်မာအရေးသုံးသပ်ချက်ကိုနာဆင်ကြရပါမယ်။ The Voice Channel မှာကြည်ထောင်စုတစ္ဆာဆိုတဲ့သရော်စာရေးသားသူကိုဖမ်းဆီးအရေးယူပြီးအမုန်းတရားဖြန့်ချီဟောပြောနေသူတွေကိုကြတော့လွတ်လပ်ခွင့်ပေးထားတဲ့မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးမှုဟာမူမှန်ပါရဲ့လား။လက်နက်ရှိသူတွေရောဩဇာအာဏာရှိသူတွေပါမီဒီယာလွတ်လပ်ခွင့်ကိုအတိမတ်ပြုကြပါရဲ့လားဆိုတာကို BNI အတိုင်ပင်ခံ Editor ဦးစင်လင်းလူခွင့်ရေးရှိနေဦးသိန်းတန်ဦးတို့နဲ့ဦးကျော်စံသားကဆွေးနွေးသုံးသပ်ထားပါတယ်ရှင်။
မနက်ကမှဒီမိုကရေစီအရရွေးကောက်တင်မြှောက်တဲ့အစိုးရတက်လာပြီးကတည်းကမီဒီယာဟာလွတ်လပ်ခွင့်ရှိလာတဲ့ဆိုပြီးတော့တော်လေးအားတက်လာကြပါတယ်နိုင်ငံတကာမီဒီယာလွတ်လပ်ခွင့်တိုင်းတာတဲ့ဇာတ်ထဲမှာလည်းမြန်မာနိုင်ငံအဆင့်အများကြီးတက်လာပါတယ်2019မှာကိုကြည့်မယ်ဆိုလို့ရှိရင်အစ်တော်အရှာမှာဖိလစ်ပိုင်နဲ့အင်ဒိုနီးရှားပြီးရင်ထိုင်းတို့ဘာတို့ရဲ့အထက်မှာမြန်မာနိုင်ငံရှိနေပါတယ်ဆိုတော့အစည်းအဝေးတွေကိုကျွန်တော်မပြောခင်မြန်မာနိုင်ငံမှာမီဒီယာလွတ်လပ်ခွင့်ဟာဒီနှစ်တွေအတွင်းမှာစတိုက်စတိုက်တနည်းပြီးတနည်းတိုးတက်လာတယ်လို့အကြံပြင်ပြောနိုင်ပါလားခင်ဗျာဆရာဦးစင်လင်းစပြောပါခင်ဗျာ
ကျွန်တော်တို့ဒီတရင်းစာနဲ့စာနယ်ဇင်းတွေကိုအမှတ်တမဲ့အကြံပြင်ကြည့်ရင်တော့အရင်နဲ့နှိုင်းချိန်ပြီးတော့တော်တန်လွတ်လပ်လာတယ်လို့ကျွန်တော်တို့ပြောကြရတာပေါ့ဆရာရဲ့ဟိုတုန်းကတော့ကျွန်တော်တို့လွတ်လပ်လာတဲ့တရင်းစာတွေလည်းမထုတ်ခဲ့ရဘူးဂျာနယ်တွေကလည်းဒီစစ်စေးဖြတ်တာဆိုတော့အခုတော့ကျွန်တော်တို့စစ်စေးမရှိတော့တာအပါအဝင်ဒီဂျာနယ်တွေစာအုပ်စာအုပ်တွေလွတ်လပ်ကူထုတ်လို့ပြုလို့ရလာတဲ့အနေအထားလေးပေါ်ကြည့်ရင်တော့ဟုတ်ဆရာဆိုရရင်လည်းနဲ့စာရင်တော့တော်တော်လေးမြင်လာတယ်လို့ပြောလို့ရတာပေါ့
ဟုတ်ကဲ့ဆရာဦးသိန်းသန်းဦးခင်ဗျာမြန်မာနိုင်ငံတရားဥပဒေအရရောမီဒီယာလွတ်လပ်ခွင့်ကိုဘယ်လောက်များအကာအကွယ်ပေးပါလဲခင်ဗျာအခုခါမှာလွတ်လပ်ခွင့်ရှိလာအောင်တရားဥပဒေနဲ့ကိုပြဋ္ဌာန်းပြီးတော့ကာကွယ်ပေးထားပါလားခင်ဗျာ
ဒီပေးမထားတဲ့အပြင်ကျွန်တော်တို့မီဒီယာတွေတရားစွဲတဲ့ကိစ္စတွေလည်းမရပါဘူးဒီဒုရုဆိုတက်တာလည်းဆိုတော့လည်းပဲဒီပြည်တော်စုတရားစီရင်စနစ်ဆိုတာဒါကအရင်ဆက်နာခြင်းဆိုတာကရေးဆွဲထားတဲ့ဥပဒေပဲအဲ့ဒီမှာလည်းပဲမီဒီယာတွေကိုကာကွယ်ဆုံးဆုပ်တယ်ဆိုတဲ့အားမျိုးရှိဘူးကနောက်တော့ကျွန်တော်တို့ရဲ့လွတ်လပ်ခွင့်နဲ့ပတ်သက်လို့အကြီးကြီးဆိုင်ရာနိုင်ငံရေးနဲ့ကုမ္ပဏီဆိုင်ရာသဘောတူစာချုပ်ကို ICC ကအဲ့အရာမျိုးတွေပဲကျွန်တော်တို့အစိုးရကလက်မှတ်မထိုးရသေးတဲ့အတွက်ဒီနိုင်ငံသားတွေအပါအဝင်တဲ့မီဒီယာသမားတွေအတွက်ကာကွယ်ထားတဲ့ဥပဒေလုံးဝတော့မရှိဘူးလို့ပဲကျွန်တော်တို့ပြောရမှာပါ
အရင်တုန်းကမရှိခဲ့တဲ့ဥပဒေမျိုးမီဒီယာလွတ်လပ်ခွင့်ကိုတမင်ရည်ရွယ်ပြီးတော့မီဒီယာလွတ်လပ်ခွင့်ဥပဒေတော့မရှိလားခင်ဗျာ
။အဲ့ဒီအရာတွေကတော့ရှိပါတယ်လေ။ဒါပေမဲ့အဲ့ဒီမီဒီယာဥပဒေကမတုံ့ဘူး။ဆွဲလို့ရှိရင်အဲ့ဒီမီဒီယာဥပဒေလမ်းကြောင်းအရာသွားမှာ။ဥပမာအားဖြင့်ကျွန်တော်တို့ဒီ The Voice မှာဖော်ပြတဲ့ကြည်ဟုသစ္စာနဲ့ပတ်သက်လို့တရားဆွဲတဲ့အခါမှာဒီ press ကြောင့်အရာသွားမှာမတော်ဘူးကြ။မတော်ဘဲနဲ့ဒီကပြင်းထန်တဲ့စောင့်ရှောက်ကားကြီးပဲသုံးတာ။အဲ့တော့မီဒီယာဥပဒေကပြဋ္ဌာန်းထားတယ်ဆိုတော့ညာတယ်ပဲ။ အဲ့ဒီရာကသိပြီးတော့အတုံးမတဲ့လာဘူးနော်သုံးနေတဲ့ခါကျလို့ရှိရင်ဒါပြင်းထန်တဲ့နော်ပြင်းပြင်းထန်ထန်လုပ်ကျင်တဲ့အခြေအုပ်တွေလည်းသုံးတော့ကျွန်တော်တို့တွေ့ရပါတယ
် The voice မှာ yours are set up ရရေးတာကိုအနာရှိရဲ့အဆိုင်ဝိုင်းအနေနဲ့ဘာဖြစ်လို့ထောက်တော့အကဲဆက်စရာဖြစ်ရလဲခင်ဗျာကျောက်ဥစဉ်လင်းပြောပါခင်ဗျာ
ပြောရတော့အကဲဆက်တယ်ပဲပြောရမှာပေါ့လောင်မြေတူတော့ပုံစံပေါ်ရဆိုလိုပေါ်ချရဲအခုဒီကိစ္စကဘယ်အထိသွားမလဲဆိုရင်ကျွန်တော်တို့2000ဖွဲ့စည်းပုံထိသွားမှာဟုတ်အခုကလည်းပဲ energy အစိုးရကကျွန်တော်တို့ဒီအာဏာရတယ်ဆိုတော့ညာလည်းပဲကျွန်တော်တို့အောက်ကရန်နေရာကြီးကအရင်ရန်နေရာဟောင်းကြီးပဲဆရာရဲ energy ကဝင်ကြီးပဲအသည့်ဖြစ်ပြီးတော့တန်းနေအောက်ကရန်နေရာဒီကုတ်ကရန်နေရာအရင်ဟောင်းမယ်အခုကိစ္စကကျွန်တော်တို့အရသာဆိုတာ energy ကတော့ကြီးမဟုတ်ပေမဲ့လို့အဖက်ကစိုးရိမ်စိတ်ကြီးမားနေတဲ့ဒီတမတော်အပိုင်းကတော့ဒီတမတော်ကိုလည်းကြီးလိုက်လာတယ်လို့ယူဆရတယ်။သူတို့ကတော့နည်းလေးမှလေးတိုက်မခံတဲ့သဘောမျိုးရှိရဆရာ။ပြောလို့ရှိရင်ကျွန်တော်တို့2000ဖွဲ့စည်းပုံအထိကြီးလိုက်သွားမှာသူတို့စိုးရိမ်နေပုံရောက်ပါတယ်
။ဟုတ်ကဲ့ဆရာဦးသိန်းသောခင်ဗျာ defamation အစီအပြစ်မှုဆိုရင်ဒါဇာတိပြမှုဆိုင်ဥပဒေထဲမှာပါတယ်ဆိုရင်ဆရာဥပဒေအဖြစ်စွဲတဲ့လူကအစီအပြစ်ကြောင့် burden of proof ကဘယ်သူစီမှာရှိလဲဆရာ။ဒီလိုဘက်မှာရှိရမဟုတ်လားဆရာကျွန်တော်ကြောက်သလောက
်ဟုတ်ပါတယ်ခင်ဗျာ
ဆိုတော့အခု66ဒီနေ့ကြတော့ဘယ်အချက်ကိုတေလိုဘက်ကဆက်စီပြရမလဲဆရာကြီးတော့
ဒီ66ကာကြီးကကျွန်တော်တို့အလုံးချုပ်ခွေးတယ်ဗျဟိုတိကျပြတာရတာလည်းမရှိဘူးပြထန်းထားတယ်ဗျာဒုဒုဆွဲထားတာပေါ့ဗျာဟိုဥပမာအားဖြင့်သူကဒီလိုဒီ electronic ပေါ့ဗျာဒီဟိုပေါ့ဆက်တွယ်ရေးဂျန်နီယာတွေကိုရက်တွေကိုတုံးပြီးတော့ interpretation ချိတ်ရောက်တာချင်း defamation ပေါ့အတေးဖြတ်တာဆိုတော့ဒါကတော့ကျွန်တော်တို့ပြည်မှုဆိုင်ဥပဒေမှန်သမျှဟာတက်တင်အဖို့ပုံမှာတရလူဘက်ကတက်တင်နေတာပြ။အဲ့တော့အခုဒီကောင်သူပစ္စာနဲ့ပတ်သက်ရင်တော့ဟိုသူ့အနေနဲ့ပြောနိုင်လာတော့ဒါသူတို့ကပဲတက်တင်ကြမှာဒါဒီအခုပြက်စီတယ်။ခုနကင်းတို့ခွေတွေရှိတယ်ဗျ။ဟိုဒီမှာစာပေတို့လည်းခုနပတ်သက်တယ်အဖို့။ဟိုဗာအသေးစိတ်ပုံမှာဟာလေးကိုကိုမှပေးထားတာအများကြီးပဲ။ဟောအဲ့ဒီຢာတွေနဲ့လည်းတွေ့ပြီးတော့ဗာ defamation အနေနဲ့ဒီချက်စီတယ်လို့ပြောရင်တော့အဲ့ဒီထက်အပိုင်းနေတယ်ကျွန်တော်ကာဝယ်ရမှာ။ဒါတဘောယူနဲ့ပြောတာနော်တခါလွတ်လပ်ခွင့်ရပြီးရေးတာဒါဒါရေးသားဝင်ရှိတာပေါ့ဗျာနော်အဲ့ဒီအနေအထားမျိုးမှာဒီရုပ်ရှင်တစ်ခုကိုဝေဖန်တာပေါ့ဗျာတောင်ပြောင်းတဲ့ဟာဆိုတော့အဲ့ဒီအတိုင်းကြီးရှိတော့အဲ့ဒါတွေနဲ့မသက်ဆိုင်ဘူးဒါတမင်ကိုအတူပြည့်စုံပါစေတယ်ဆိုတော့သူတို့ကလည်းတက်ပြပြမှာဖြစ်ပါ
ဟုတ်ကဲ့ဆရာနောက်တစ်ခုကျွန်တော်သိချင်တာကဥရောပတိုက်ကတချို့နိုင်ငံတွေမှာအကြမ်းဖက်ဝါဒတွေပြန့်နှံ့လာတဲ့အတွက်ကြောင့်လူလတ်ခွင့်တချို့ကိုသူတို့စတေးပြီးတော့ဟန်တာရမယ့်သဘောမျိုးဖြစ်လာတယ်ဆိုတာမျိုးတွေ့ရပါတယ်မြန်မာနိုင်ငံမှာကြတော့မုန်းစကားတွေကိုလှုံ့ဆော်တဲ့ကိစ္စတွေလည်းပဲအများကြီးကြားနေရပါတယ်အဲ့ဒီကိစ္စကောဒီသယောဇာကိစ္စကိုအရေးယူသလိုထိတိယောက်အရေးယူမှုရှိပါသလား
ရေတာကဒီမိုကရေစီလိုလားသူတွေနဲ့ဒီမိုကရေစီကိုဆန့်ကျင်သူတွေနဲ့ရဲ့ဒီပြိပကကမပြည့်သေးဘူးဆရာအာနာလွန်ဆော့ဝဲရရှိနေတယ်အဲ့တော့အာနာလွန်ဆော့ဝဲရဲ့နောက်ွယ်မှာအဲ့ဒီခုနပြောတဲ့ကျွန်တော်ဟိတ်စပစ်တွေပေါ့ဆရာရဲ့သူ့ဖွဲ့စည်းတဲ့မှာအချင်းချင်းပြိပကဖြစ်အောင်ကြိုတင်ပြီးတော့မီးမွေးနေတဲ့ကြံစည်နေတဲ့အမှုတွေရှိရဆရာဒါကဘာကြောင့်လဲဆိုတော့ဒီမိုကရေစီကိုသွားနေတဲ့အစိုးရကိုနောက်ခလုတ်တိုက်လဲနေနေတာပေါ့ဆရာရဲ့ဆိုတော့ကျွန်တော်မြင်လာတော့တော့ဒီသယောဇာလေးဟာတကယ်တော့ဘာမှမဖြစ်တော့ပါဘူးဆရာဒါကတယောက်နဲ့တယောက်ညှိနေတဲ့လောကမှာကိစ္စနောက်တစ်ခါအရေးယူမယ်ဆိုရင်လည်းကျွန်တော်တို့မီဒီယာလောသူတို့ကိုယ်တိုင်ပြောထားပြီးသားရှိတယ်မီဒီယာဥပဒေနဲ့ပဲအရေးယူမှာဖြစ်တယ်ဒီအပြင်ကျွန်တော်တို့စာတမ်းစင်ကောင်စီဟုတ်လား press council လည်းရှိတယ်အဲ့ဒီကြားထဲကမှဒါဘုံမောင်းနိုင်ပြီးနိုင်ဒီလိုလုပ်တယ်ဆိုတာကဒီမီဒီယာလွတ်လပ်ခွင့်ကိုနောက်တစ်ခြားဒီလိုမကပြုမနေရင်ရေးလာမယ်ပြောလာမယ်လူတွေကဒါကတော့ဟန်တားလိုက်တာပဲလို့ကျွန်တော်တို့အဲ့လိုမြင်ပါတယ်ဆရာ
ဟုတ်ကဲ့နောက်မြန်မာနိုင်ငံမီဒီယာလောကသားတွေခံပြင်းနေတဲ့စကားတစ်ခုကြားရပါတယ်အခုတော့ပါမီဒီယာဟာတွေကကြီးကန်းလိုပဲဝိုင်းအားကြရဲဆိုတဲ့အတွက်ကြောင့်ဆိုတော့မီဒီယာဟိုများရဲ့သက်စကားနဲ့ပြောဆိုကျေးဇူးကန်းနေသလားမီဒီယာရဲ့တမိုးကိုသူတို့စီမံမပြုတဲ့သဘောလားအဲ့စကားနဲ့ပတ်သက်လို့လဲဆရာသဘောထားကြချင်ပါသေးဆရာ
ဆရာတော့အမှန်ပြောလို့ရှိရင်မီဒီယာရဲ့ကျေးဇူးတရားကိုမသိတဲ့မီဒီယာကိုအလုံးမချတတ်ရင်တော့အဲ့ဒီလိုပုံပုံမျိုးအဲ့ဒီလိုပါတီမျိုးအဲ့ဒီလိုအခွင့်အရေးမျိုးတွေဟာရေရှည်မခံတတ်ဘူးဆရာရဲ့ကျွန်တော်တို့ဒီ time မှာကျွန်တော်တို့နေလာခဲ့တဲ့အတွေ့အကြုံရဆိုလို့ရှိရင်ဟုတ်ကဲ့ဘာကြောင့်ပြုတ်ကြရတော့လဲဆိုရင်သူဒါမီဒီယာရေးကြည့်တဲ့မီဒီယာသမားတွေကသူအဲ့ဒါတိုက်ခိုက်တာစတာပဲအဲ့ဒါစပြီးတော့နောက်ဆုံးမှာထပ်တင်ဟာဒီအခုချက်ကြည့်ပါတော့တိုင်းပြည်ကထွက်ပြေးရတဲ့အခြေအနေတွေရောက်သွားတယ်အဲ့တော့ဒါကြောင့်မလို့ဒါရောသူတို့ထင်းထင်းသေးသေးနဲ့ပြန်ပြေးလျအောင်သူတို့ဖြည့်ရှင်းနေတယ်အဲဒီမီဒီယာဟာအခုမှမဟုတ်ဘူးလေကျွန်တော်တို့အင်မတန်မိုးရဲရေတဲ့အင်မတန်ကိုခက်ခဲကြုံနေတဲ့အချိန်ခါမှာဒီဒီမိုကရေစီကိုရှေ့ဆောင်မဲ့ပါတီတရားဒီမိုကရေစီကိုရှေ့ဆောင်တဲ့ပုံပေါ်တယောက်ဘုလို့ အာနာရလောင်မြာရလောင်မီဒီယာသမားတွေကလည်းနော်သူတောင်းတာသူတောင်းကြည့်ကြည့်ဝိုင်းနေဝင်ခဲ့ကြပါတယ်နော်အပြင်ရောက်နေတဲ့လူတော့ထဲရလူတွေကတော်တော်ခက်ရခက်စီလုခဲ့ကြပါတယ်ထောင်းကြတန်းကြခံပြီးလုခဲ့ကြရတယ်နေတဲ့လူတွေတည်သွားကြတယ်အဲ့ဒီလိုလုခဲ့တဲ့အစင်လာတွေကိုတော့ဒါကျွန်တော်တို့မပုတ်ခတ်သင့်ဘူးလို့ကျွန်တော်အဲ့လိုယူဆပါတယ်ဆရာ
ဟုတ်ကဲ့ကျွန်တော်အိမ်မှာဖွင့်ပြနေတာကျွန်တော်မီဒီယာဘက်ကရောမှန်ကန်တဲ့လမ်းကြောင်းကိုရောက်မီဒီယာကျင်းဟောအတိုင်းသိခါအတိုင်းအမှန်ကန်သွားနေပြီလားဘာတွေများပြင်ဖို့လူအသေးတဲ့ထင်ပါလဲဆရာ
တဲ့တော့ဒီတဲ့နာသမားတွေကတော့တကယ်ကျွေးကြနေကြတော့ကတကယ်လို့သူတို့လိုအပ်တဲ့တင်နာနေတက်တဲ့လိုအပ်တဲ့ကျင့်ဝတ်တွေဖြစ်ရှိတယ်အပြန်လာလဲကူညီတယ်အပြန်လာလဲတတိပေးတယ်ဆိုအဲ့လိုရှိတယ်ဒါပေမဲ့ဒီကနေ့နိုင်ငံမှာဆော့ဘော့တော့ပြောကြတဲ့အာနာလွန်ဆွဲပွဲဖြစ်နေတဲ့အခါကျတော့ဒီရဲထဲမှာဝင်ပြီးတော့မီဒီယာအယောင်ဆောင်ပြီးတော့မီဒီယာအရေးချုံပြီးတော့မီဒီယာကိုနာမည်ဖြတ်တာတွေခံရတယ်ဆရာအဲ့ဒါလည်းယူရချက်ရှိတယ်လို့ကျွန်တော်တို့ယူဆပါတယ်မီဒီယာကိုနာမည်ပြအောင်လုပ်နေတာဒီဒီမီဒီယာဆိုးတာမှန်တယ်ကိုဒါရိုက်ချုံနေတာဒီဒါအာဏာရှင်တွေရဲ့ဇယိုက်ပဲဆရာအဖြစ်အပျက်နဲ့နောက်ရုပ်ောက်ပွဲနီးလာလေနီးလာလေမီဒီယာလောကမှာပြဿနာတွေပို့ပြီးတော့အဲတီးထွားလာကြရရှိပါတယ်ဆရာဘာလို့လဲဆိုတော့အခုကလေးကမီဒီယာအချို့ကိုနော်ဒီနောက်ကွယ်နဲ့ငွေရကြီးအားနဲ့အဲတိမ့်သွင်းနေတာတွေငွေရကြီးအားနဲ့ကျွန်တော်တို့ကင်တွေချင်းချောင်းနေတာတွေဒါမျိုးတွေစာဖြစ်လာပြီဆရာ
နောက်တစ်ခုကဆရာအင်ဒိုနီးရှားဆိုပါတော့မြန်မာနိုင်ငံတဲ့နည်းနည်းစော်ပြီးတော့သူတို့မှလည်းဒီမိုကရေစီအခွင့်အလမ်းရလာတယ်မီဒီယာတွေလည်းပဲအများကြီးရေးလာကြတယ်ဒါပေမဲ့တချို့သုံးသပ်သူတွေကဘာပြောလဲဆိုတော့မီဒီယာလွတ်လပ်ခွင့်ထဲမှာမီဒီယာတွေဟာဘဏ္ဍာရေးအဖြစ် financially not free တဲ့သူတို့ကလည်းပဲစီးပွားရေးအဖြစ်အမိခိုးကင်းမဲ့ဆိုတော့ရပ်တည်နိုင်တဲ့မီဒီယာဆိုတာခက်ရှားရယ်ဆိုတော့အဲ့ဒီကြောင့်လည်းပဲမီဒီယာဟာစစ်မှန်တဲ့လမ်းကြောင်းပေါ်မရောက်နိုင်တဲ့အခက်အခဲရှိတယ်လို့ပြောပါရယ်ဆိုတော့မြန်မာနိုင်ငံမှာရောမီဒီယာတွေဟာတကယ်လွတ်လပ်လပ်ဘဏ္ဍာရေးအဖြစ်ကိုရပ်တည်နိုင်ကြပါတယ်အဲ့ဒီအခက်အခဲကြောင့်လူကျင်တဲ့လမ်းကိုတက်တက်မတ်မတ်မဆောက်လှမ်းနိုင်တာရောမရှိဘူးလားခင်ဗျာ
ရှိပါတယ်ဆရာအဲ့ဒါလည်းဒီကနေ့စိန်ခေါ်မှုထဲမှာအကြီးဆုံးစိန်ခေါ်မှုပါပဲအမဒီမှာတရင်းစာလွတ်လပ်ခွင့်ရှိသလားသူမေးလို့ရှိရင်ကျွန်တော်တို့ကအခုအရေးကြီးဆုံးဖြစ်နေတဲ့ပြဿနာကြီးမီဒီယာအွန်နာရှစ်ပေါ်ရှာတယ်နော်ဒီမီဒီယာတွေကိုဘယ်သူတွေကကိုင်တွယ်ထားတာလဲပိုင်ဆိုင်ထားတာလဲဆိုတဲ့နော်ဒီမေးခွန်းကဒါအကြီးဆုံးမေးခွန်းပါပဲဘာလို့လဲဆိုတော့စိတ်ပိုင်ရှင်တွေအလိုကျခန့်ထားတဲ့ editor တွေရဲ့ပေါ်ဆောင်ရင်တဲ့အနေထားအတိုင်းဒီတရင်းတွေလုံနေရတာကိုအောက်ခြေမှာတကယ့်ကိုဒီတရင်းသမားစိတ်ဓာတ်နဲ့အလုပ်လုပ်နေတဲ့တရင်းတောက်ကလေးတွေကတဲ့နေလို့တကယ်မမကန်ကန်ပြည်သူတွေရဲ့သတင်းတွေကိုသူတို့တင်ပြခြင်းနဲ့ဖော်ပြခြင်းနဲ့ဒါပေမဲ့ဖော်ပြလို့မရဘူးဖြစ်နေတယ်။အဲ့ဒါဘာကြောင့်လဲဆိုတော့ဒီပိုင်ရှင်တွေကကွန်မပျူတာရောပိုင်ရှင်တွေရဲ့သဘောထားကိုသိနေတဲ့ editor တွေကကြိုတင်ပြီးတော့ဒီ shape sensor လုပ်နေတာတွေကိုပေါ်ရှာရဲ။ဒါကြောင့်အခုဖြစ်နေတာကတော့ကျွန်တော်ဗမာပြည်မှာအဲတရင်းသမားအတော်များများကတော်တော်ရှင်းရှင်းကျင်းကျင်းနဲ့ကြိုတင်ပြီး shape sensor လုပ်နေရတဲ့အနေအထားရှိပါတယ်။ဒီထဲမှာအခုကျွန်တော်ထည့်ပြောချင်တာကပိုင်းနာသတင်းမီဒီယာတွေရဲ့အခန်းကဏ္ဍဆိုရင်ဘဝအပြည့်ပဲခံတာဖြစ်နေပါတယ်။
ဥကြဆန်တာစီစဉ်ထုတ်လွှင့်ပေးနေတဲ့မြမအေးသုံးသက်ချက်ကိုအခုလိုဗုဒ္ဓဟူးနေ့ညပိုင်းမှာတစ်ချိန်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့ကြာသာပတေးနေ့မနေ့ပိုင်းမှာနားဆင်နိုင်ကြပါရဲ့ရှင်။ VOA American တန်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါရဲ့ရှင်။
တော်ရှိမြတ်ခင်အခုရာသီတွင်းမုတ်တုံမူနဲ့အတူရန်ကုန်မြို့ပြရေကြီးမှုတွေကြောင့်ရန်ကုန်မြို့ကန်တွေမှာတွားရေးလာရေးတင်မကပဲနဲ့စားဝတ်နေရေးထိခိုက်မှုတွေပါကြုံတွေ့လာရပါတယ်ရန်ကုန်မြို့ပြဖွံ့ဖြိုးရေးနဲ့အတူပဲနှစ်ဆင်လိုလိုအဓိကလမ်းမကြီးတွေမြို့ရင်းရပ်ကွက်တွေမှာရေလွှမ်းမှုခံနေရတဲ့ဘီးစိုးကိုဘယ်လိုမျိုးဖြေထုတ်ကောက်ကဲပြင်ဆင်နိုင်မလဲလာမယ့်စနေညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်ပအဝင်ဆွေးနွေးလိုသူတွေ VOA ကိုတယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားနိုင်ပါတယ်ဒါမှမဟုတ်မိမိတို့ရဲ့အမြင်မိမိတို့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ် VOA Facebook ဆာမင်နာမှာလည်းမှတ်ချက်ရေးသားထားနိုင်ပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323821554ဖြစ်ပြီးတော့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမေးမြန်းကြမယ့်သွားရှိမှုကိုကြိုဆိုပါရစေခင်ဗျာ
ဒီအမေရိကန်တန်ကနေထုတ်လွှင့်ပေးနေတဲ့ဒါရိုက်လေလိုင်းအစီအစဉ်တွေကိုအင်ကာနက်စနေတပတ်ကို2ချိန်ညတိုင်းညပိုင်းအစီအစဉ်တွေမှာထုတ်လွှင့်ပေးနေတာဖြစ်ပါတယ်။လာမယ့်စနေညဒါရိုက်လေလိုင်းမှာပါဝင်ဆွေးနွေးလို့ရင်လည်းအချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုနောက်ဆုံးကြာနေသေးတဲ့အားကစားသတင်းလွှာကိုထုတ်လွှင့်ပေးပါရမယ်။တပတ်အတွင်းထိတ်တန့်ရောက်နေတဲ့အားကစားသတင်းတွေကိုကိုရန်နိုင်ကစူးစီးတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်။
ါပါကျွန်တော်ရန်နိုင်မှာ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ပြင်သစ် Open Tennis ပြိုင်ပွဲမှာတော့ Nadal နဲ့ Ostapenko တို့ Champion ဖြစ်ပြီးတော့ထူးခြားတဲ့စံချိန်တွေကိုလည်းတင်ခဲ့ကြပါတယ်အင်္ဂလန်လူငယ်အသင်းကတော့တောင်ကိုရီးယားမှာကျင်းပတဲ့ FIFA U20 ကမ္ဘာဖလားကိုအနိုင်ရပြီးတော့ကမ္ဘာ Champion ဖြစ်သွားပါတယ်ကမ္ဘာပြေကုန်ပြ Champion Usain Bolt ဟာ Jamaica မြေပေါ်ကသူ့ရဲ့နောက်ဆုံးပြိုင်ပွဲမှာဘိုးဆွဲပြီးတော့ဂျမေကာနိုင်ငံသားတွေကိုနှုတ်ဆက်ခဲ့ပါတယ်ဒီလိုတစ်ပတ်အတွင်းထူးခြားတဲ့အားကစားသတင်းတွေကိုအခုတစ်ပတ်မှာတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာပြင်သစ် Open Tennis ပြိုင်ပွဲကတော့တနင်္ဂနွေနေ့ကပဲပြီးဆုံးသွားပါပြီမြို့သားဘက်မှာ Champion 6ချိန်ဖြစ်မှုတဲ့ Spain က Rafael Nadal နဲ့ Switzerland က Stan Wawrinka ကိုဘိုးလူခဲ့ကြပြီးတော့မြို့သမီးဘက်မှာတော့ Romania ကကမ္ဘာအဆင့်3 Simona Halep နဲ့ Latvia က Yelena Ostapenko ကိုဘိုးလူခဲ့ကြတာပါစနေနေ့ကအမျိုးသမီးတူချင်းဖိုင်နယ်မှာတော့ Halep ကပထမဘွဲကို 6-4 နဲ့နိုင်ပြီးတော့ဒုတိယဘွဲကိုတော့ Ostapenko ကနောက်ကလိုက်ကစားပြီးမှ 6-4 နဲ့ပြန်နိုင်တာကြောင့်တပွဲစီစီဖြစ်နေပြီးနောက်ဆုံးဘွဲမှာ Ostapenko က 6-3 နဲ့နိုင်ရပြီးတော့ပြင်သစ် Open Champion ဖြစ်သွားပါတယ်။ဒါဟာသူမအတွက်တော့ပထမဆုံး Grand Slam ဆုဖလားတွေမဟုတ်ဘဲကြီးစားတက်နစ်ကစားသမားအဖြစ်နဲ့လည်းပထမဆုံးရတဲ့ဆုဖလားဖြစ်ပါတယ်။ပြင်သစ် Open Champion ဖြစ်လာတဲ့ပတ်သက်ပြီးတော့ Ostapenko ပြောတာကတော့
Yeah, I'm really happy to win here and I think
ဒီပြင်သစ် Open ကိုနိုင်လိုက်လို့ကျမတကယ်ဝမ်းသာမိပါတယ်။အခုချိန်ထိကျမကိုကျမမယုံနိုင်လောက်အောင်ပါပဲ။ဒါကြောင့်လဲဆိုတော့ဒါကကျမရဲ့အိမ်မက်ဖြစ်ပြီးဒီအိမ်မက်တွေအမှန်တကယ်ဖြစ်လာလို့ပါရှင်
။ပြင်သစ် Open ကိုနိုင်လိုက်တဲ့အတွက် Ostapenko ဟာစုချင်းငွေအဖြစ်နဲ့1.3 billion ရရှိသွားခဲ့ပါတယ်ခင်ဗျာ။အမျိုးသားတူချင်းဖိုင်နယ်မှာတော့ Rafael Nadal က Stan Wawrinka ကို6-2, 6-3, 6-1နဲ့၃ဘွဲ့ပြတ်အနိုင်ရပြီးတော့ပြင်သစ် Open Champion ဖြစ်သွားပါတယ်။ဒါဟာ Nadal အတွက်တော့ပြင်သစ် Open ကို10ချိန်မြောက်ရတာပါ။ဒါကြောင့် Nadal ဟာ Grand Slam ပြိုင်ပွဲတွေကိုကြီးစားကစားသမားတွေပဲဝင်ပြိုင်ကြတဲ့ Open Era ပြိုင်ပွဲတွေမှာပြိုင်ပွဲတစ်ခုတည်းကို10ချိန်နဲ့အများဆုံးဘိုးဆွဲတဲ့ကစားသမားအဖြစ်နဲ့စံချိန်တင်လိုက်ပါတယ်။ဒါကြောင့်အခုဆိုရင် Nadal ဟာ Grand Slam ပြိုင်ပွဲတစ်ခုတည်းမှာအများဆုံးအနိုင်ရတဲ့ကစားသမားအဖြစ်စံချိန်တင်လိုက်နိုင်ပါပြီ။အခုလိုပြင်သစ် Open ကို10ချိန်နိုင်လိုက်တာကြောင့်သူ့ကိုပြင်သစ်တက်နစ်အဖွဲ့ချုပ်နဲ့ပြင်သစ် Open Season 2တွေကအထူးပြုလုပ်ထားတဲ့ပုံစံတူပြင်သစ် Open Super League နဲ့အတူစုချင်းငွေဖြစ်တဲ့ Euro 1.3 billion ချီးမြှင့်ခဲ့ပါတယ်။ဒါပြင်စုချင်းမြင့်နဲ့ဆင်းမြင့်မှာလည်း Nadal ကိုဂုဏ်ပြုတဲ့အနေနဲ့ပြင်သစ် Open အမှတ်တံဆိပ်ကို10ဆိုတဲ့အမှတ်တံဆိပ်ပြုလုပ်ပြီးတော့ဂုဏ်ပြုချီးမြှင့်ခဲ့ပါသေးတယ်။ Nadal ဟာပြင်သစ် Open ကိုနိုင်လိုက်တဲ့အတွက်အခုဆိုရင် Grand Slam Super League ကိုစုစုပေါင်း15ချိန်ရသွားခဲ့တာဖြစ်ပါတယ်ခင်ဗျာ။ရုရှားနိုင်ငံကအရင်ကမ္ဘာနံပါတ်1ကစားသမားမာရီယာရှာရာပိုးဗာဟာဝင်းဘလ်ဒန်ပါဝင်လာမယ့်အမျက်ခင်းပြင်တက်နစ်ပြိုင်ပွဲတွေကိုဝင်ပြိုင်နိုင်တော့မှာမဟုတ်ဘူးဆိုပြီးတော့ကြေညာလိုက်ပါတယ်။ပြီးခဲ့တဲ့ယောမအိုပန်မှာရခဲ့တဲ့ဘဲဘက်ပေါင်ဒန်ယာအချိန်မီပြန်မကောင်းတာကြောင့်မကစားနိုင်တော့ဘူးဆိုပြီးတော့စနေနေ့ကသူ့ရဲ့ Facebook စာမျက်နှာကနေပြောလိုက်တာပါ။ယောမအိုပန်မှာရခဲ့တဲ့ကြော်သားဒန်ယာကိုစကန်ပြန်ရိုက်ကြည့်တဲ့နေရာမှာမသက်တာတဲ့အတွက်ဒီပြိုင်ပွဲတွေမှာဝင်ပြိုင်နိုင်တော့မှာမဟုတ်ဘူးဆိုပြီးတော့ကြေညာခဲ့တာဖြစ်ပါတယ်ခင်ဗျာ။ဘောလုံးပွဲတွေဘက်မှာတော့အင်္ဂလန် U20 အသင်းဟာကမ္ဘာချန်ပီယံဖြစ်သွားပါပြီ။တောင်ကိုရီးယားနိုင်ငံမှာကျင်းပတဲ့ FIFA အသက်20အောက်ကမ္ဘာဖလားဖိုင်နယ်ကိုတနင်္ဂနွေနေ့ကကစားတာမှာအင်္ဂလန်ကဗင်နီဇွဲလားကိုတကိုးကိုးမရှိနဲ့နိုင်ပြီးတော့ကမ္ဘာချန်ပီယံဖြစ်သွားတာပါ။အင်္ဂလန်အတွက်တလုံးတည်းသောအနိုင်ဂိုးကိုတော့ Everton တိုက်စစ်မှု Dominic Calvert-Lewin ကသွင်းခဲ့တာပါ။ဒါဟာအင်္ဂလန်အတွက်တော့1966ကမ္ဘာဖလားနောက်ပိုင်းမှာပထမဆုံးအကြိမ်ကမ္ဘာချန်ပီယံဖြစ်တာလည်းဖြစ်ပါတယ်ခင်ဗျာ။ဒီတော့မှာကမ္ဘာဖလားခြေစစ်ပွဲတွေနဲ့နိုင်ငံတကာခြေစမ်းပွဲတွေကိုလည်းကစားခဲ့ကြပါသေးတယ်။ဆွီဒင်နဲ့ပြင်သစ်တို့ရဲ့ကမ္ဘာဖလားခြေစစ်ပွဲမှာတော့ပြင်သစ်ကိုယ်သမားရဲ့အမားကိုအခွင့်ကောင်းယူပြီးတော့ဆွီဒင်အသင်းခွင်းလယ်ကနေကန်သွင်းသွားခဲ့လို့ဆွီဒင်ကပြင်သစ်ကို2-0နဲ့နိုင်သွားပါတယ်။ဂလတ်စကိုမှာကစားတဲ့စကော့တလန်နဲ့အင်္ဂလန်ပွဲမှာတော့ပွဲပြီးကနေမှစကော့တလန်ဘက်ကဖရီကစ်2ဂိုးဟယ်ရီကိန်းရဲ့နောက်ဆုံးမိနစ်ချိပါဂိုးတွေကြောင့်တစ်ဖက်2ဂိုးစီနဲ့တည်ကျသွားပါတယ်။ဩစတြေးလျနိုင်ငံမဲလ်ဘုန်းမှာကစားတဲ့ဘရာဇီးလ်နဲ့အာဂျင်တီးနားပွဲမှာတော့အာဂျင်တီးနားနောက်တန်းလူမကာရိုရဲ့ဂိုးနဲ့အာဂျင်တီးနားကတကူးကိုမရှိနိုင်သွားတာကြောင့်အာဂျင်တီးနားနီးပြားတဲ့ဆန်ပါဦးလီဟာသူ့ရဲ့ပွဲဥတော်မှာအနိုင်ရသွားခဲ့ပါတယ်ခင်ဗျာ။ဘောလုံးသမားအပြောင်းအရွှေ့သတင်းမှတ်မှာတော့မန်ယူနဲ့ဆွီဒင်တိုက်စစ်မှုအီဘရာဟီမိုဗစ်တို့စာချုပ်သက်တမ်းထပ်မတိုးကြဘဲနဲ့လမ်းခွဲလိုက်ကြပြီဖြစ်ပါတယ်။အစောပိုင်းကတော့စာချုပ်သက်တမ်းထပ်တိုးမလို့အတန်တွေထွက်ခဲ့ပေမဲ့အခုခါမှာတော့မန်ယူကသူ့ကိုစာချုပ်ထပ်မတိုးဘဲနဲ့အသင်းကနေထွက်ခွာဝင်ပေးလိုက်တယ်လို့ဂျွန်လာ9ရက်နေ့ကအသင်းရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်။မန်ယူကအီဘရာဟီမိုဗစ်နဲ့လမ်းခွဲလိုက်ပေမဲ့တစ်ဖက်မှာလည်းဘန်ဖီကာမှာကစားနေတဲ့ဆွီဒင်နောက်တန်းလူလင်ဒလော့ကိုခေါ်ဖို့သဘောတူညီမှုရသွားပြီးဆိုပြီးတော့ကြေညာလိုက်ပါတယ်။မန်ယူအတွက်တော့ဒါဟာလာမယ့်ဘောလုံးရာသီအတွက်ပထမဆုံးခေါ်ယူအားပြည့်လိုက်တဲ့ကစားသမားလည်းဖြစ်ပါတယ်ခင်ဗျာ။အီတလီဘက်မှာတော့အင်တာမီလန်အသင်းကရိုမာနီးပြဟောင်းလူစီယာနိုစပလက်တီကိုနီးပြအဖြစ်နဲ့ခေါ်ယူလိုက်ပါတယ်ခင်ဗျာ။ပြေခုံပြစ်ပြိုင်ပွဲတွေဘက်မှာတော့ကမ္ဘာမီတာ100နဲ့မီတာ200ပြေခုံပြစ်ချန်ပီယံယူဆိန်ဘိုဟာသူ့ရဲ့မွေးရည်မြဖြစ်တဲ့ဂျမေကာနိုင်ငံမှာသူ့ရဲ့နောက်ဆုံးပြိုင်ပွဲကိုဝင်ပြိုင်ခဲ့ပါတယ်။ အမေရိကန်နိုင်ငံမြို့တော် Kingston မှာစနေနေ့ကလှုပ်တဲ့မီတာတရာပြိုင်ပွဲမှာသူက 10.33 စက္ကန့်ပြေးပြီးတော့ပထမရခဲ့ပါတယ်ဒီပွဲဟာသူ့အတွက်တော့စိတ်အလုံးရှားဆုံးပွဲဖြစ်တယ်ဆိုပြီးတော့ဘုတ်ကပြောပါတယ
် I don't think I've ever been that nervous
မီတာတရာပြိုင်ပွဲမှာဘယ်တော့မှဒီလောက်စိတ်မလုံးရှားဘူးပါဘူးဒီလူတွေကအခုလိုအနေထားမျိုးနဲ့လာပြီးအားပေးကြတာ7000တောင်ထမိပါတယ်လူတွေလာအားပေးမယ်ဆိုတာတော့သိပါတယ်ဒါပေမဲ့ဒီလောက်များလိမ့်မယ်လို့ထင်မထားဘူးကျွန်တော်ကအခုလိုအားပေးခဲ့တဲ့အတွက်တကယ်ကိုကျေးဇူးတင်ပါတယ်
ဘောဟာလန်ဒန်မှာလာမယ့်ဩဂတ်လမှာကျင်းပမယ့်ကမ္ဘာပြေးခုံပြပြိုင်ပွဲအပြီးမှာတော့အပြေးသမားဘဝကနေလုံးဝအနားယူတော့မှာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်ရဲ့သတင်းပတ်စင်အားကစားသတင်းလှော်ကိုနားဆင်ကြကြရတာဖြစ်ပါရဲ့ရှင် VOE ကိုအင်တာနက်ကနေပြီးဝေဖန်ကြံပေးစာတွေပေးပို့လို့ရတယ်။သတင်းရှင်တွေနားဆင်လို့ရတယ်။တည်သချင်းတွေတောင်းယူလို့ရတယ်။ဆိုရင် VOE ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။စာလိုက်ကနေဆက်သွယ်လို့ရတော့ VOE မြန်မာ American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တစ်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ကြပါရဲ့ရှင်။
ဒီမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်ညမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77 ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ဒီကနေ့ထုတ်လွှင့်ပေးနေတဲ့ကျန်းမာရေးသိပ္ပံနဲ့ဤပညာအမျိုးသမီးဘလော့ဂါတွေပြောသမှများမြန်မာရေးတုံသက်ချက်မနက်ခင်းအင်္ဂလိပ်သင်ခန်းစာတိုက်ရိုက်လေ့လံဆွေးနွေးခန်းစကားပြောကြရအောင်စတဲ့သတင်းပတ်ဆင်ကဏ္ဍတွေနဲ့အတူနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကို VOA Internet ဆက်မျက်နှာ bamis.voanews.com မှာပြန်ပြီးတော့နားဆင်ဖတ်ရှုနိုင်ကြပါတယ်။အခုညထုတ်လွှင့်ပေးနေတဲ့9နိုင်ကနေ10နိုင်အထိအစီအစဉ်အစဆုံးကိုအတန်လှင့်ချိန်ပြပြချင်းည10နိုင်ကနေ17နိုင်အထိပြန်လည်နားဆင်နိုင်ပါရဲ့ရှင်။ခုပေါ်ရုံးနေ့ညပိုင်းအစီအစဉ်အဆုံးမတက်ခင်မှာတော့ဒေတာရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ကကြေညာပေးပါဦးမယ်ရှင
်။ American လွှတ်တော်အမတ် Stephen Scalise ဒီကနေ့တနက်နေ့ပြစ်ခတ်ခံရပါတယ်။ Washington DC မြို့တော်နီးက Virginia ပြည်နယ် Alexandria မြို့မှာလွှတ်တော်အမတ်တွေရဲ့ Baseball လေ့ကျင့်ကစားပွဲမှာပြစ်ခတ်ခဲ့သူကတော့ Illinois ပြည်နယ်ကအသက်66နှစ်အရွယ် James D. Hodgkinson ဖြစ်တယ်လို့အနာပိုင်တို့ကထုတ်ဖော်ပြောဆိုပါတယ်။ပြစ်ခတ်ရတဲ့အကြောင်းရင်းကိုတော့မသိရသေးပါဘူး။ Baseball လေ့ကျင့်ကစားတာမှာပြစ်ခတ်မှုအတွင်လွှတ်တော်အမတ်နောက်လွှတ်တော်ဝန်ထမ်းနဲ့လွှတ်တော်ရဲတွေထိမှန်ခဲ့ပါတယ်။တင်ပစုံမှာတနက်ထိမှန်ခဲ့တဲ့လွှတ်တော်အမတ် Scalise ကိုတော့စေရုံတင်ထားပြီးအခြေအနေတည်တည်ငြိမ်ငြိမ်ရှိနေတယ်လို့သူ့ရဲ့ယုံကထုတ်ပြန်ထားပါတယ်ရှင်။ဗီဂျင်းနိုင်ငံလန်ဒန်မြို့တော်အနောက်ပိုင်းက24ဒက်မြေအဆောက်အုံမှာမိအကြီးအကျယ်လောင်ကျွမ်းနေပြီးမိသက်သမားတွေငြိမ့်သက်ခဲ့ရပါတယ်။တေဆုံးသူ6ဦးရှိပြီလို့ရဲတပ်ဖွဲ့ကအတည်ပြုပြီးတော့လာမယ့်ရက်တွေအတွင်းရှင်းလင်းဆောင်ရွက်မှုတွေမှာတေဆုံးသူအရေအတွက်တိုးလာနိုင်တယ်လို့လည်းသတိပေးပြောဆိုထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာအခြေခံဥပဒေကိုချိုးဖောက်ပြီးသူ့ရဲ့စီးပွားရေးလုပ်ငန်းတွေထံကနေနိုင်ငံရေးချကငွေကြေးတွေလက်ခံနေတယ်လို့ဆွဆွဲပြီးဒီမိုကရက်လွှတ်တော်အမတ်တွေကဖက်ဒရယ်တရားရုံးတစ်ခုမှာအမှုဖွင့်ထားပါတယ်။အထက်နဲ့အောက်လွှတ်တော်ဒီမိုကရက်အမတ်190ကျော်တို့ကဒီကနေ့ဗိုလ်ထုံးနေမှာပဲအမှုဖွင့်တာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံထိုယာဘူရာဒေသရဲ့အစိပ်ပိုင်းတချို့ကိုမနေ့အင်္ဂါနေ့ညကအစ္စလာမစ်စစ်သွေးကြွ IS အဖွဲ့ကသိမ်းယူပါတယ်။အဲ့ဒီဒေသတွေမှာအာဖဂန်တာလီဘန်တွေနောက်အစိုးရလိုလာတဲ့ပြည်သူ့စစ်တပ်ဖွဲ့တွေနဲ့ IS တပ်ဖွဲ့ဝင်တွေကြားနေ့စဉ်ရက်စက်အပြင်းထန်တိုက်ခိုက်ခဲ့ကြပြီးတဲ့နောက်မှာ IS တို့ကသိမ်းယူတာဖြစ်ပါတယ်ရှင်
။ဘော်ရူနီညထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်တင်ကီထိုက်ကြေညာပေးသွားတာပါ။ဒီညအစည်းအဝေးထုတ်လို့ရမှုကမက်ခင်ဖြူထွေးဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့မာတင်ကာစီယပ်ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစည်းအဝေးတွေကို VOA မြန်မာပိုင်းအင်တာနက်ဆက်မျက်နှာ bamis.voanews.com မှာလည်းပြန်ပြီးနားဆင်နိုင်ကြပါတယ်။မနေ့ကကြာသပတေးနေ့မနေ့ပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။